Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် View American တိုင်းရဲ့2018ခုနှစ်စက်တင်ဘာလ24ရက်တနင်္လာနေ့ညပဲ View မြန်မာဘာသာစီစဉ်တွေကို American ပြည်အောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်ပြန်နေပါပြီရှင်ဒီကနေ့ညပိုင်းစီစဉ်တွေကိုကျမမြတ်သင်းအောင်ကတာဝန်တင်ဆက်သွားမှာပါ
ကျမသိင်္ဂီထိုက်ပါရှင်ဒီညပိုင်းသတင်းတွေကိုကိုရန်နိုင်တဲ့အတူကြီးညာပါမယ်နိုင်ပိုင်းဆိုင်ရာမတော်မလျော်လုပ်တဲ့ဆိုတဲ့ဆွဆွဲချက်တင်တဲ့ရင်ဆိုင်နေရတဲ့တရားရုံးချုပ်တရားသူကြီးအမည်တင်းသွင်းခတ်ထားသူဘရက်ကက်ဗနော့ဘက်ကရက်တည်တယ်လို့အမေရိကန်သမ္မတကပြောဆိုလိုက်ပါတယ်။ပြည်ပနိုင်ငံ၏အဖွဲ့အစည်းတွေမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာအပေါ်ဝင်ပြီးတော့မဆွတ်ဖက်ဖို့တက်မတော်ကာကွယ်ရေးဦးစီးချုပ်ကပြောဆိုလိုက်ပါတယ်။ဒီလိုသတင်းတွေကြားကြရဖို့ရှိပါတယ်
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနောက်ဆင်ရမယ့်ထိတန်းရောက်သတင်းလွှာတွေမှာတော့လာရှိုးတက်နယ်အရာရှိစစ်တဲမိသားစုတွေကိုဒီကနေ့နှစ်ပိုင်းတွေ့ဆုံတဲ့အခမ်းအနားမှာဘိုးချုပ်မှုကြီးမင်းအောင်လှိုင်က2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ပတ်သက်လို့သူ့ရဲ့ရည်တည်ချက်ကိုထည့်သွင်းပြောဆိုသွားတဲ့အပေါ်မှာမြန်မာနိုင်ငံရေးတုံ့တက်သူတွေကဘယ်လိုတုံ့တက်ကြပါသလဲ
။တက်ကရည်တည်ချက်တို့ energy ရည်တည်ချက်တို့သူတို့ကလည်းနှစ်ဖက်လုံးကဟိုပြောင်းတဲ့ပုံစံမပေါ်ပါဘူး။အရင်ကတော့ပြောင်းဘူးလည်းပြောင်းနည်းနည်းလေးပုံပြီးတော့အဲ့ဒါ
တင်းစားဆရာတူဖြစ်တဲ့ဦးတီဟာစောပြောသွားတာပါ။အပြည့်အစုံကိုနောက်ပိုင်းမှနားဆင်ရပါမယ်။ဒီကြောင်းနဲ့တူနာဆင်ရမယ်သတင်းလွှာရီမှာတော့မြန်မာကျပ်ငွေတန်ဖိုးဇက်တိုက်ကျဆင်းနေတဲ့အတွက်ဗဟိုဘဏ်ကဒေါ်လာတန်းကျော်ထုတ်ရောင်းပေးပြီးငွေကြေးကစားသူတွေကိုအရေးယူမယ်လို့အစိုးရဘက်ကသတိပေးပြီးချိန်မှာမြန်မာကျပ်ငွေငွေတန်ဖိုးအနည်းငယ်ပြန်တက်သွားတဲ့အကြောင်းနဲ့အခြားစိတ်ဝင်စားပွဲသတင်းလွှာရီကိုလည်းတင်ဆက်ပေးသွားမှာပါ။အခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနိုင်ငံကသတင်းတွေကိုမတ်သိညီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားတဲ့ Brett Kavanaugh ကလိင်ပိုင်းဆိုင်ရာမတော်မလျော်လုပ်ခဲ့တဲ့ဆိုတဲ့ဆွဆဲချက်သစ်ထပ်ပြီးတော့ထွက်ပေါ်လာပြီမယ်လို့လဲသမ္မတဒေါ်နယ်ထရန့်ကတော့သူ့အပေါ်အခိုင်အမာထောက်ခံထားစေဖြစ်ကြောင်းပြောဆိုလိုက်ပါတယ်။ Kavanaugh အပေါ်ဆွဆဲမှုတွေကနိုင်ငံရေးရွေချက်တက်တက်ဖြစ်တယ်လို့သမ္မတထရန့်ကဒီသတင်းပါကုလသမဂ္ဂအထွေထွေညီလာခံတက်ရောက်နေတဲ့နယူးယောက်မြို့မှာပြောဆိုလိုက်တာပါ။သူအနေနဲ့ကက်ဗနော့ဘက်ကရက်တည်တယ်လို့လည်းသမ္မတထရန့်ကပြောပါတယ်။1983-84ပညာသင်နဲ့ယေးလ်တက္ကသိုလ်အဆောင်ခံပါတီတခုမှာကက်ဗနော့ကအဖို့အချွတ်လုပ်ခဲ့တယ်ဆိုပြီးအမျိုးသမီးတဦးရဲ့ဆွဆွဲချက်ကိုအမေရိကန်အထက်လွှတ်တော်အမတ်အဦးကစုံစမ်းနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာနယူးယောက်ကစာဆောင်ကဖော်ပြလိုက်တာပါ။နယူးယောက်ကစာဆောင်နဲ့တွေ့ဆုံမိမြတ်မှုအတွင်အသက်53နှစ်အရွယ် Deborah Ramirez ကဒီအဖြစ်အပျက်ကိုပုံဖော်ပြောပြပါတယ်။ Kavanaugh ကသူ့ရဲ့လေအင်ကန်နဲ့သူ့မရဲ့မျက်နှာကိုကတ်လာတာကြောင့်တွန်းထုတ်လိုက်တာမှဆန္ဒမပါဘဲကိုင်မိသွားတယ်လို့ Deborah Ramirez ကပြောဆိုခဲ့တာပါ။ဒီတဲ့င်းအပေါ်ရှုတ်ချတဲ့ကြီးညာချက်တစ်စောင်ကိုအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရကာရီကူပက်ကထုတ်ပြန်ခဲ့ပါတယ်35နှစ်ကြာခဲ့ပြီဖြစ်တဲ့အတိမပြုတ်နိုင်တဲ့ဒီဆွဆွဲချက်ဟာဆိုရင်လူကောင်းတယောက်ကိုဖျက်ဆီးပစ်လိုက်ဖို့ကြံစည်တဲ့ဒီမိုကရက်တီရဲ့မဟုတ်မမှန်ပူပေါင်းလှုပ်ကြံမှုကြီးဖြစ်တယ်လို့အင်ဂျူရောပြောခွင့်ရကပြောတာပါသမ္မတအင်ဂျူရောအနေနဲ့တော့တရားသူကြီးကက်ဗနော့ကိုခိုင်ခိုင်မာမာထောက်ခံထားစေဖြစ်တယ်လို့ကြေညာချက်မှာပြောဆိုပါတယ်ရာမီရက်စ်ရဲ့ဆွဆွဲချက်ကိုကက်ဗနော့ကလည်းညှင်းပါတယ်ဒီဆွဆွဲချက်ကအခြေအမြစ်မရှိတဲ့သဘုတ်လေးလွင့်ပြောဆိုချက်အဖြစ်အင်ဂျူရောကထုတ်တဲ့ကြေညာချက်ထဲမှာကက်ဗနော့ကပြောဆိုထားပါတယ်ရှင်
။အော်ကနေစနိုင်ငံတောင်ပိုင်းဇဘူးပြည်နယ်ကအကျဉ်းစခန်းခုမှာတာလီဘန်အကျဉ်းသားတဦးလက်ချက်နဲ့ရဲတပ်ဖွဲ့ဝင်အနည်းဆုံး10ဦးသေဆုံးခဲ့ပြီးတော့သေဆုံးသူတွေထဲမှာကြီးတန်းတောင်ဝန်ရှိသူ3ဦးပါဝင်ကြောင်းတောင်ဝန်ရှိသူတွေကဒီနေ့တင်လာနေမှာ TV ပြောဆိုလိုက်ပါတယ်။တာလီဘန်အကျဉ်းသားကအစောင့်တပ်ဖွဲ့ဝင်တဦးထံကနေတိုက်ခိုက်ရေး3ရိုင်ဖယ်တနက်ကိုတိတ်တဆိတ်ရယူပြီးတော့တိုက်ခိုက်ခဲ့တာဖြစ်ပါတယ်။ရှာအီဆာဖာခရိုင်အကျဉ်းတော်မှာလုံခြုံရေးအဆောင်တပ်ဖွဲ့ဝင်တွေမနေ့တနင်္ဂနွေနေ့နောက်ပိုင်းမှာဝက်ပြူနေချိန်တိုက်ခိုက်မှုဖြစ်ခဲ့တာလို့ရဲတပ်ဖွဲ့ဝင်တို့ကဗီဒီယိုကိုပြောပါတယ်လက်နက်မဲ့တပ်ဖွဲ့ဝင်တွေကိုတာလီဘန်အကျဉ်းသားကတနက်နဲ့ပစ်ခတ်ခဲ့တာလို့လည်းဂူလမ်ဂျီလာနီကပြောပါတယ်အဖဂန်လုံခြုံရေးတပ်ဖွဲ့တွေကလက်နက်ကင်အကျဉ်းသားကိုခက်မြမြတ်တုံ့ပြန်တိုက်ခိုက်ခဲ့ပြီးဒီနေ့တင်းလာနေမနက်ခင်းအထိအပြန်အလှန်ပစ်ခတ်ခဲ့ကြတယ်လို့မင်းဖော်လိုတဲ့အကျဉ်းထောင်လုံခြုံရေးအဆောင်တို့ကဗီဒီယိုကိုပြောပါတယ်ကြာဆုံးတပ်ဖွဲ့ဝင်တွေထံကလက်နက်တွေကိုတာလီဘန်အကျဉ်းသားကရယူထားတာကြောင့်အကျဉ်းထောင်အဆောင်တွေစီးနှင်းတိုက်ခိုက်မှုမှာအဟန္တာဖြစ်ရတာလို့တာဝန်ရှိသူတွေကယူဆထားပါတယ်တိုက်ခိုက်သူအကျဉ်းသားရဲ့အခြေအနေကတော့အခုချိန်ထိမသိရသေးပါဘူးခင်ဗျာ
ဒီကနေ့တင်းနှင်းလာနေမှာထောင်ကလွတ်လာတဲ့ရုရှားအထိုက်ခံခေါင်းဆောင်အလက်စီနေဗနီကိုချက်ချင်းပြန်ပြီးဖမ်းလိုက်ပါတယ်ခွင့်ပြုချက်မရှိဘဲဆန္ဒပြမှုနဲ့ထောင်နဲ့ရက်30ချက်ခံခဲ့ရပြီးတဲ့နောက်အခုလိုပြန်ပြီးဖမ်းတာပါ အတိုက်ခံကောင်းဆောင်နေပညီကဆန္ဒပြပွဲတွေစီစဉ်မှုနဲ့ဒီနေ့ပိုင်းတွင်အတွင်အချင်းကြီးထောက်ချခံခဲ့ရပါတယ်။ထောင်နှံတွေကတော့သတင်းပတ်နဲ့ချီကြားမြင့်ပါတယ်။ရုရှားနိုင်ငံမှာအငြိမ်းစားခံစားခွင့်အသက်ကန့်သက်ချက်အဖြစ်အမျိုးသမီးတွေကိုအသက်60အမျိုးသားတွေကို60ငါးနှစ်အထိတိုးမြှင့်လာပါဝင်အစိုးရထောက်ခံထားတဲ့အငြိမ်းစားခံစားခွင့်ပြုပြင်ပြောင်းလဲရေးအစီအစဉ်ပေါ်
မကြာခင်တုန်းကနိုင်ငံတော်ဆန္ဒပြပွဲတွေပေါ်ပေါက်ခဲ့ပြီးတဲ့နောက်ဒီကနေ့တနင်္လာနေ့မှာတိုက်ခိုက်ခေါင်းဆောင်ကိုဖမ်းဆီးတာပါအငြိမ်းစားခံစားခွင့်ပြုပြင်ပြောင်းလဲမှုအပေါ်နိုင်ငံတော်ဆန္ဒပြပွဲတွေအတွင်လူပေါင်းရာနဲ့ချီပြီးအဖမ်းခံခဲ့ရပါတယ်ရှင်မော်ဒိုင်းနိုင်ငံမှာတနင်္လာနေ့ကကျင်းပတဲ့သမ္မတရွေးကောက်ပွဲမှာသူရှုံးနေတယ်လို့မော်ဒိုင်းသမ္မတကဝန်ခံလိုက် Bari, the Naga do showing down Machina and Ivan, loading him up, so by Maro, a Daikan Gong or Solo Gale, Rico Pema do Nayare Surago, Chinya Gabari, a Gulu Mamiolim and Nayadore, Daikan Baga, Taukan Duriha, Laniba Matabido, Almakan Gabare, D. Chain Habiozia, a Kaitan, Nolinja, D. C. a Kaitan Piedero, Solo Gabari, Rico Way, Commission, a team of Buna and Dia Yayi, Mayala, Dimara, Solo Ga, Mayi, and other shades of Matonia, I know Nayagalo, Suare. ဒီဝေမေးရလာဒီကူတော့ဒီလကုံပြီးမှသာထုတ်ပြန်သွားပါရှိပါတယ်။
ရွေးရင်မြန်မာပါသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19kHz 15.5အထိညပိုင်းဒိုမီတာ25kHz 11.8ထုတ်ပြန်ကြပါတယ်ရှင်။
ယူအင်မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့ညပိုင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ပြည်ပနိုင်ငံတွေအဖွဲ့အစည်းတွေအနေနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုဝင်ရောက်ဆွတ်ဖက်ခွင့်မရှိဘူးလို့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမြောင်းလိုင်ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးရသူတွေကိုလည်းစီးစစ်လက်ခံမယ်လို့ဗိုလ်ချုပ်မှုကြီးမြ စစ်တပ်အကြီးတန်းတာဝန်ရှိသူတချို့ကိုတရားရုံးတင်ဖို့ကုလသမဂ္ဂရဲ့မြန်မာဆိုင်ရာအချက်အလက်ရှာဖွဲ့ကတောင်းဆိုလိုက်ပြီးတဲ့နောက်သတင်းတစ်ပတ်လောက်အကြာမှာတမတော်ကာကွယ်ရေးဦးစီးချုပ်ရဲ့မင်ကွန်းထွက်ပေါ်လာတာပါမြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားအလွန်အကျွံသုံးနယ်မြေရှင်းလင်းခဲ့တာကြောင့်ရိုဟင်ဂျာတိမ်းတဲ့ခြေပြီးဘင်္ဂလားဒေ့ရှ်ပဲထွက်ပြေးရတာလို့ကုလသမ ဒီနေ့ကျွန်တော်တို့ရဲ့အကြောင်းဒါပေမဲ့1992ခုနှစ်နိုင်ငံသားဖြစ်မှုဥပဒေနဲ့အညီဆောင်ရွက်မှလို့တမရော်ကာကွယ်ရေးဦးစီးချုပ်ကပြောပါတယ်ပြည်ရင်းရေးကိုဝင်ရောက်ဆွတ်ဖက်တာကြောင့်ပုဂ္ဂိုလ်တွေကြားအဖွဲ့အစည်းတွေကြားအထင်မြင်လွဲမှားစေတယ်လို့လည်းပြောဆိုလိုက်ပါတယ်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်တဲ့မြန်မာနိုင်ငံအနေနဲ့နိုင်ငံနဲ့ကိုက်ညီတဲ့ကုလသမဂ္ဂ
ကိုရီးယားနိုင်ငံသားစီမံကိန်းအမျိုးမျိုးလှုပ်သွားဖို့နဲ့နျူကလီယာ ကိုရီးယားနိုင်ငံသားစီမံကိန်းအမျိုးမျိုးလှုပ်သွားဖို့နဲ့နျူကလီယာဖြတ်သန်းရေးဆွေးနွေးပွဲတွေကိုပြန်လည်စတင်ဖို့သဘောတူညီမှုတွေရခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းဒီဆွေးနွေးပွဲအတွင်းမှာမြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ချိုးဖောက်မှုတွေကိုတော့ထပ်သွင်းဆွေးနွေးခြင်းမရှိခဲ့ပါဘူး။2014ခုနှစ်ကကုလသမဂ္ဂလူခွင့်ကော်မရှင်ရုံးရဲ့စုံစမ်းစစ်ဆေးအစီရင်ခံစာမှာတော့မြောက်ကိုရီးယားနိ
ကိုရီးယားကျွမ်းဇယ်မှာငြိမ်းချမ်းရေးနဲ့တာယာဝပြမှုရှိစေမယ့်အမြင်သစ်တွေကိုတည်ဆောက်နိုင်ဖို့နိုင်ငံတကာအတိုင်းဝိုင်းနဲ့အတူနီကလှုပ်ဆောင်မှုစီစဉ်နေတယ်ဆိုပြီးတောင်ကိုရီးယားသမ္မတရုံးရဲ့ကြေညာချက်မှာပြောထားပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံသားတွင်းကုန်ခွန်အပြန်အလှန်စီစဉ်မှုတွေတဲကအခုနောက်ဆုံးတကြော်စီစဉ်မှုတွေကတော့ဒီကနေ့တနင်္လာနေ့မှာစတင်အသက ดอลลาร์เนี่ยบิลเลียนตันโบชิดเดียวกับเบสิเรียบอเมริกันก็นับถ้าคนตัวมีสิจัดอาเพื่อตัวเดียวจะเจ้าก็เลยดอลลาร์บิลเลียนชอบเซตันโบชิดเดอเมริกันก็เบสิเรียบอคนเบียนสิจัดไปต้องเปลี่ยนไหลไปเลยเลี้ยเซตทุกคนสาสานเนี่ยเองต้องเบสิเรียบอเว้นท่องเนี่ยชิดเดียวหนึ่งอันดับเบสิเรียบอเมริกันก็คนสิมีเนี่ยชั่งมาด้วยกูสิจะมวยกับเบสิตันโบย์เสียกันนู่นเนี่ย
สัตย์เดินตั้งมาสิจัดอาเพื่อเป็นเช่นนั้นท่าสกุลเนี่ยจันวายล่ะแต่ยังในใจเนาะนั่นสั่งงานยากันเนาะที่สิ่งตัวมีสิจัดต่อมาเพื่อไปเลยไม่กันบิดาสุนิยมมีมาคุณลุงก็ทุเรียนนี่ละแค่เส้นมีอาชีพมีเส้นสิ่งเว็บเว็บที่นี่ตั้งหลายนี่มาสัตย์เดินมาหรอกว่ามือเสียเป็นสนาโกกว่าตลอดใจเพื่อเนี่ยปัจจุบันเมริกันทำงานรองทำกับยอดสุเกบาร์เลย กวาดล้อมมาลงเงินสังหารในเดือนมุ่ยสี่เนี่ยสั่นหน่วยที่ส่งยามุกข้าวเสียกันนู่นตัวละกันเอลูตำนานทรัมป์ก็ทับยาบาร์เลยดีซีเวกุระอเมริกันตำนานเนี่ยดูคุณลุงก็สั่งยาอเมริกันตำนานจีนนี่กิเฮลีในงานใจวันจีนไมค์ปอมเปโอมีดาลงเงินจัมเบย์จอห์นบอลตันนู่นเลยดูเตยอบาร์เลยในท้องสัตว์เชื่อคุณเนี่ยกว่ามุ่ยสี่ว่าสั่งยาเสียงขันใจยาโกคิงเนี่ยเป็นทั่วโลกมุ่งสั่งยาเดินมิลลาร์เอลูตำนานทรัมป์ก็พิจารณาไปกวาดล้อมมุ่ยสี่ว่าย ဒီနေ့ကျွန်တော်တို့ရဲ့အစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ဒီမင်းလာနေညပိုင်းနောက်ဆုံးရမြန်မာနေနိုင်ငံတကာသတင်းတွေကိုမတ်သိမ်ကြီးထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့ရပါအခုရင်ဆုံးမြန်မာနိုင်ငံဆိုင်ရာထိပ်တန်းရောက်သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါမယ်2019ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဟာနိုင်ငံတွင်းကတိုင်းသားကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေပါဝင်ပြီးအလွှာပေါင်းစုံညှိနှိုင်းရေးဆွဲခဲ့တဲ့ဘဒုဖိအားနဲ့ ဒီကနေ့ကျွန်တော်တို့ရဲ့ပြည်ဆိုင်ရာအခြေအနေကိုပြင်ဆင်ရေးလိုအပ်တဲ့အကြောင်းပြည်တွင်းမှာပြောဆိုမှုတွေရှိနေတယ်လို့နိုင်ငံရေးမှာတမ်တော်ရဲ့ပါဝင်မှုကိုအဆုံးသတ်ဖို့နိုင်ငံတကာမှာတောင်းဆိုမှုတွေရှိနေတဲ့အချိန်မှာအခုလိုဗိုလ်ချုပ်မှုကြီးမြောက်နိုင်ရဲ့တုံ့ပြန်ပြောဆိုချက်ထွက်လာတာပါ။မြန်မာနိုင်ငံရေးတုံ့တက်သူတွေကတော့လာမယ့်နှစ်ပိုင်းအတွင်းမြန်မာနိုင်ငံရေးဟာတ
ာဘုချုပ်မကြီးမေအောင်လိုင်ကနိုင်ငံရဲ့ဂျိုးစီဘောတိုင်းသားတွေရဲ့ဂျိုးစီဘောကိုကာကွယ်ပေးတာကတရားတော်စစ်ကိုဆင်နွှဲတာလို့ပြောဆိုရင်2008ဘွယ်သီးဘုံအခြေခံဥပဒေနဲ့ပတ်သက်တဲ့သူ့ရဲ့ယက်တီချက်ထည့်သွင်းပြောဆိုသွားတာကိုမြောက်ဝတီသတင်းစာကရေးပါတယ်ဒီအခြေခံဥပဒေဟာနိုင်ငံသားတူးချင်းစီရဲ့အခွင့်အရေးတိုင်းသားအလုံးရဲ့မူလရပိုင်ခွင့်တွေအပေါ်ခွဲခြားမှုမရှိတန်းတူအာမခံချက်ပေးထားတယ်လို့သူကဆိုပါတယ်2008ဘွယ်သီးဘုံအခြေခံဥပဒေကိုတဆင့်ပြီးတဆင့်ပြင်ဆင်နိုင်မှာပဲမြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးကိုအာမခံနိုင်မယ်လို့မြန်မာအစိုးရဘက်ကပြောဆိုချိန်မှာမြန်မာတပ်မတော်ကာကွယ်ဦးစီးချုပ်ရဲ့သဘောထားထွက်ပေါ်လာတာဖြစ်ပါတယ်။သတင်းစာဆရာတူဦးဖြစ်တဲ့ဦးတီဟာစောကတော့လက်ရှိနိုင်ငံရေးအခြေအနေပေါ်မှာအခုလိုသုံးသပ်ပါတယ
်။တက်ကရည်တည်ချက်တို့ NLD ရည်တည်ချက်တို့သူတို့ကလည်းနှစ်ဖက်လုံးကလည်းသူပြောင်းတဲ့ပုံစံမပေါ်ပါဘူး။အရင်ကတော့ပြောင်းဘူးလည်းပြောင်းနည်းနည်းလေးပုံပြီးတော့အဲ့ဒါကိုပေါ်ပေါ်ဆင်းဆင်းပြောလာကြတာပဲရှိရည်ရေးစားတယ်။တကယ်တမ်းပြောရင်ဖြစ်နေတဲ့အပြောင်းလဲကတော့မြန်မာပြည်က2020ရေးကောက်ပွဲအတွက်ပြင်းရဆင်းရပြီးတော့တက်ကလည်းငါတော့ DC ကနေပြီးတော့ထက်ပြီးတော့နောက်ကမဆွတ်နိုင်တော့ဘူးဆိုပြီးတော့ကြောင်ပြောတော့ပါနော်အဲ့ဒီပုံမျိုးတော့အဲ့ဒီကလည်းသူ့အတူတိုးစရာရှိတာတိုးမှာပဲဆိုတော့20မတိုင်ခင်2 years ဆိုတော့နော်ဒီကြာရနည်းနည်းနည်းနည်းလောက်ကလာကတော့တော်တော်လေးနိုင်ငံရေးရရှုပ်ထွေးမှုတွေဖြစ်နေလို့ထင်တယ
်ပြည်တွင်းခြေစိုက်သတင်းသုံးသပ်သူတူဖြစ်တဲ့ကိုတီဟသွေးကတော့2008ဖွဲ့စည်းပုံပြင်ဆင်ရေးသဘောကွဲလွဲချက်တွေကတန်းပြီရှိလာလာအတွက်ကောင်းတဲ့လာလာတွေမဟုတ်ဘူးလို့မြင်ပါတယ်
။90ရွေးကောက်ပွဲနဲ့ဒီ2008အခြေခံဥပဒေနဲ့ဟာအားပြိုင်နေတဲ့အချိန်မှာဒီ2008အခြေခံဥပဒေကကျွန်တော်တို့ဒီအတိုက်ခံတဲ့ကျွန်တော်တို့ဒီပြည်ရဲ့ကောင်းလေးကြီးလမ်းကြောင်းကိုစလို့ရတယ်ပေါ့နော်။စုံလို့ရတဲ့စုံဘက်တစ်ခုလိုမျိုးခင်းချင်းပြီးတော့တကယ်တမ်းကျတော့ဦးသိန်းစင်ဟာသူတမရဖြစ်လာတဲ့အချိန်မှာဒီအခြေခံဥပဒေကိုပြင်ချင်တဲ့သူတွေလည်းဝင်ပြီးပြင်လို့ရပါတယ်ဆိုတော့စကားတစ်ခေါက်နဲ့ဒီဇက်လန်ကစခဲ့တာပေါ့နော်။တော့မဆိုရင်2008ခြေကဥပဒေကလည်းဒီအပြောင်းလဲမှာအရေးပါသလိုဦးသိန်းစိန်တို့ဖွင့်ပေးခဲ့တဲ့ဒီပြင်ကျင်ပြင်လို့ရတယ်ဆိုတဲ့စကားကလည်းနိုင်ငံရေးဂရိကုဝတ်ဆန်ဆန်နဲ့ပေါ့နော်ဟိုကျွန်တော်တို့အတိုက်ခံတွေပါဝင်လို့ရအောင်ဒီခိုက်ခေါ်မှုကလည်းအရေးပါအဲ့ဒီကကျွန်တော်တို့ဟိုကောင်းတဲ့ပန်းလိုပဲကြခွဲလို့မရဘူး
ตัวเราสาวเปลี่ยนยาวตัวเราคนนั้นตัวเราแค่เป็นแบบดีลูกเยอะสักบีเพื่อนเดียวมันสูงสูงเลี้ยงเชียร์เนาะดีกูได้เซ็นเคสเชียร์แบบเต็มอาหมูอยู่ตัวเราเปลี่ยนยาวตัวเลยไหมเออหนูก็เลยได้ดีอ่ะพี่บ้าเพื่อนชายเนี่ยสิเดียร์พี่เรามาเลยเออสุดท้ายมันพี่เลี้ยงบุรีเจ้าเดียร์ที่เนี่ยเชียร์มาดีลูกนั่งไงเราแค่เจ้าเดียร์พี่ลาบุก็สาวนั่นเองเลยมาโก้ก้าวเนี่ยหาหมูไปเนี่ยปูเจ้าเดียร์หาหมูแล้วมีอ่ะตัวสูงเจ้า ဒီနှစ်ထောင်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုတဆင့်ပြီးတဆင့်ပြင်ဆင်သွားမှာပဲဒီမိုကရေစီအတွင်ကူးပြောင်းရေးကိုအမှတ်ခံနိုင်မှာဖြစ်တဲ့အကြောင်းအခုလာအတွင်စကမှုမှာပြောကြားခဲ့တဲ့မူဝါဒကြီးအမိန့်ခွန်းမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်ဒီနှစ်ထောင်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုတဆင့်ပြီးတဆင့်ပြင်ဆင်သွားမှာပဲဒီမိုကရေစီအ
Maro, Nyama Nanga, Pirinine, Chocha, Anago, Supede, Chenibo, Lakamam, Hopulu, set up by Miaudi, the Rinzama, Popiare, Damro, Gagway, Uzicho, Bojo, Muji, Miam, like Mingo Nema, Pashivare, Deepo, Nyama, Y, Lila, Dune, Tonta, Minian Tarago, Go Danu, Ungapiopia, Pirame.
Nima Damrogu, Nangaigani, Petobido, Yapa Ochoi, Oma Tabu, Kula the Maga, Sonai, Singaza, De Pigger Paga, Potra Kera Jamlu. ဒါဟာကုလသမဂ္ဂကိုတုံ့ပြန်ပြောဆိုတဲ့သဘောလဲတည်အောင်နေပါတယ်မြန်မာနိုင်ငံနောက်ဖက်ချမ်းမှာလူဝင်ကြောင်မွတ်စလင်တွေကိုအစစ်စစ်နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးတင်ဖို့လဲကုလသမဂ္ဂဘက်မှာကြိုးပမ်းနေရတယ်ရှိပါတယ်မြန်မာနိုင်ငံဟာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံဖြစ်ပေမဲ့လို့နိုင်ငံတကာနိုင်ငံချင်းရဲ့စံတန်မိုးတွေမတူတဲ့အပေါ်မှာဘယ်နိုင်ငံဘယ်အဖွဲ့အစည်းကမ ဆုံနေတာတွေကိုရပ်တင့်ပြီးတော့နိုင်ငံတကာနဲ့ပူးပေါင်းအဖြစ်ရှာတဲ့နယ်လို့မြင်ပါတယ
်။ကုသမဂ္ဂအဖွဲ့ကြီးရဲ့ဖွဲ့ပိုင်နိုင်ငံတစ်ခုဖြစ်နေတယ်။အဲဒီရဲ့စံနှုန်းတွေကိုလည်းကကျွန်မဆိုရှင်လေးလို့ရှိလို့မရဘူး။ကိုကတစ်ခုခုကိုကျူးလွန်ပြီးကမှဟာငါတို့ကတပြင်းလေးရေးပဲကုသမဂ္ဂစပတ်တော့မရှိဆိုတာကတော့သိတဲ့ဘာမှမချဘူး။တော့ဒီဖွဲ့ကြီးဝင်ထားမယ်ဆိုရှင်ဒီဖွဲ့ကြီးရဲ့စံနှုန်းတွေနဲ့နေရအောင်ပါပဲ။နော်ဒါပေမဲ့အရင်ကဖြစ်တာတွေကအခုကပုံပြောသူ့ရဲ့လို့ယူဆထားတယ်။နော်။ယူဆကိုဟာငါတို့ပြည်တွင်းရေးပဲဆိုတော့ပြောရတော့လုံးဝကိုတဘာမကြပါဘူးခင်ဗျာ။ဟုတ်ကဲ့ပြောပြပါမယ
်။တစ်ချက်ကသူပြောတာကကုလသမဂ္ဂဖွဲ့ဝင်နိုင်ငံဖြစ်တဲ့ကြောင့်မလို့ကုလသမဂ္ဂသဘောတူညီချက်တွေကိုသူတို့အနေနဲ့လိုက်နာဆောင်ရတယ်။ဒါပေမဲ့လည်းနိုင်ငံတကာနိုင်ငံနဲ့တနိုင်ငံဆက်လုံးဆန်ထားတယ်မတူဘူးပေါ့နော်။ဒီမတူတဲ့အခြေအနေပေါ်မှာဝင်ပြီးပြောဆိုရဆိုရင်တော့ဒါပြည်တွင်းဆွတ်ဖက်တဲ့ဆိုတဲ့သဘောမျိုးပြောပါရခင်ဗျာ။အဲ့တော့သူကတော့နိုင်ငံတကာရဲ့ဆက်လုံးဆန်ထားတဲ့တိုင်းပြီးတော့ပြောပါရခင်ဗျာ။
ကဲဒီနေ့ဆိုလို့ရှိရင်သူခွေချင်းရစတဲ့ရဲ့အနည်း80လက်ပြည့်တယ်လေနော်ဒီဟာကြီးရောပြောမယ်ဆိုအရင်ကစင်ကာပူနိုင်ငံလေးတွေကလည်းပြောနေကြတာပါပဲအာရှစံနှုံးလို့ပါလို့ပေါ့ကိုယ်နိုင်ငံရဲ့ပြည်ရင်းရေးပေါ်လေဟာအချုပ်ချာအာဏာပိုင်ရေးပါရေးပေါ့သို့တော့ဒီကမှာကကြီးကြတဲ့အနည်း80 George ကဖက်ချက်ကလေးကိုနိုင်ငံတိုင်းဟာကိုစက်မှတ်ထားတဲ့စံနှုန်းတစ်ခုကိုတော့လိုက်နာရမယ်ဆိုတော့သူနဲ့သဘောပြင်ကြီးထားတာပဲနော်အခုကျမှဟာငါတို့ကတစ်မျိုးဒီကတစ်မျိုးဆိုလို့ရှိရင်တော့မရဘူးတော့နော်ဒီအခုလို့ရှောင်ဆက်လို့မရဘူးခုမှမကကနိုင်ငံပေါင်း200ကျော်ရှိနေပြီမနေ့ကတက်ခါဆိုလို့ရှိရင်ချွေးကြီးလည်းလာတော့မယ်အဲ့ခါကျတော့ရင်းဆိုင်အောင်လေနော်အဲ့ခါကျမှကျွန်တော်ကတစ်မျိုးတစ်ကမ္ဘာလုံးကတစ်မျိုးဆိုတာတော့ပြောလို့မရဘူ
းတိတ်နေချီတဲ့ရွန်ဂျာဒုက္ခတွေပြန်လဲစီစစ်လက်ခံရေးအတွက်မြန်မာဆွေအနေနဲ့သဘောတူထားပြီးဖြစ်ပါတယ်ဒီအထက်မှာတော့ဒီလူတွေကိုနိုင်ငံသားဖြစ်စီစစ်လက်ခံဖို့ဆိုတာလည်းပါပါတယ် ကိုဗီယန်နန်ကော်မရှင်ဆိုပြီးတော့လူတွေသိကြတဲ့ရခိုင်မြောက်ပိုင်းပြည်ပခအကြံပေးကော်မရှင်ရဲ့စင်ကာတာထဲမှာတော့ဒီလူတွေကိုနိုင်ငံသားဖြစ်စည်းစစ်လက်ခံဖို့1982နိုင်ငံသားဥပဒေကိုပြန်လည်စည်းစစ်ပြင်ဆင်ဖို့ဆိုပြီးတော့တိုက်တွန်းထားပါတယ်။ဒီအကြံပေးအစီအစဉ်ကိုအစိုးရဘက်ကလည်းအကောင့်ထဲပို့မယ်လို့နိုင်ငံတကာကကတိပြုထားတာပါ။ဒါပေမဲ့လည်းဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ရဲ့ဒီမေခွန်းထဲမှာတော့နိုင်ငံသားစည်းစစ်မှုမှာ1982နိုင်ငံသားဥပဒေအတိုင်းပဲဖြစ်ရမယ်လို့ဆိုထားတာကြောင့်ပြောင်းဝင်လာမဲ့ရိုင်ဂျာတွေဒီနိုင်ငံသားစစ်စီရေးလုပ်ငန်းစဉ်မှာတစုံတရာပြဿနာတွေဖြစ်လာနိုင်တယ်လို့လည်းတုံ့တက်သူတွေကယူဆကြပါရခင်ဗျာ
။ကိုသားညုံဦးပါရှင်။အခုဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာထိပ်တန်းလောက်ထိပ်တန်းရောက်တည်င်းလွာတဲ့ပုဂ္ဂိုလ်တင်ဆက်ပေးပါဦးမယ်။မြန်မာကျငွေတန်ဖိုးစက်တိုက်ကြဆင်းနေပြီးပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်ဒေါ်လာကိုငွေလဲနှုန်း1650ထိကျဆင်းသွားတာကနေဒီရက်ပိုင်းမှာတော့ဒေါ်လာကို1540ပြန်ဖြစ်ပြီးမြန်မာငွေတန်ဖိုးအနည်းငယ်ပြန်တက်သွားပါတယ်။ဘ ਹੁ ဘန်ကဒေါ်လာတသန်းကျော်ထုတ်ရောင်းပြီးငွေကြေးကစားသူတွေကိုအရေးယူမယ်လို့အစိုးရဘက်ကသတိပေးပြီးချိန်မှာမြန်မာငွေငွေတန်ဖိုးအနည်းငယ်ပြန်တက်သွားတာဖြစ်ပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်ကိုစောထက်ပေးပို့ထားပါတယ်
။ကျောင်းဝေတန်ဖိုးကျဆင်းနေရောင်ဟန်တားဖို့ဘ ਹੁ ဘန်ကဒေါ်လာတသန်းကျော်ကိုဒီနေ့စက်တင်ဘာ24ရက်မှာထုတ်ရောင်းထားပါတယ်။ကျောင်းဝေတန်ဖိုးကအရင်အရက်ထက်စာရင်နည်းငယ်ပြန်တက်ပြီးဒီနေ့ညနေ4:00ချိန်မှာဒေါ်လာကိုငွေလဲနှုန်း1540ကျပ်ဖြစ်သွားပါတယ်။စီဝိုင်းပညာရှင်ဒေါက်တာအောင်ကိုကိုကတော့ကျောင်းဝေပြန်ခိုင်မာလာအောင်လုပ်ဖို့အချိန်တိုင်းတာတစ်ခုယူပြီးအဘက်ဘက်ကလှုပ်ဆောင်ရမှာဖြစ်သလိုတိုင်းပြည်ရဲ့အရန်ငွေကြီးအလုံးလောက်မရှိသေးသေးတွေ့မြန်မာကျောင်းဝေတံမိုးကကြာစင်းနေပဲအလားအလာရှိနေရလို့ပြောပါရတယ
်။ဒါဆိုကာလာတူအားဆိုတော့ငွေကြီးစေးစကားနေတဲ့ဟာလေးဘာလေးများလေးကိုဟိုဒါတော့အရေးယူရမယ်နော်။သူကိုလိုမခွဲကြနဲ့အရေးယူပါ။ဒါအရေးယူမယ်လို့ပြောလိုက်ရင်ဈေးကလည်းနည်းနည်းပြန်ကြီးကျသွားတယ်။မြန်မာကျောင်းဝေတံမိုးတက်လာတယ်ပေါ့ဗျာ။ဆိုလိုပါ။ဒါကြောင့်ဘာကြောင့်ဆိုတော့ဈေးကစားတဲ့ဆိုတာရှိနေတယ်ဆိုတဲ့သဘောပဲ။နော်ဒါမယ့်အကြမမြင်အောင်ပဲကျွန်တော်တို့ထိမ့်ဖို့လို့လားကျွန်တော်နိုင်ငံရဲ့ဂျီနီမြို့နယ်မှုတွေကြည့်ပဲလာမတိုင်းပြည်စီဝိုင်းတိုးတက်မယ်ဆိုတဲ့အယူဆနဲ့ဒါလည်းမမှန်ဘူးမှန်တယ်နော်ဒါတရုတ်တို့ PNN တို့ဒီလိုပဲလုပ်ခဲ့တာပဲဒီရင်းဂျီနီမြို့နယ်မှုတွေလည်းမြန်မြန်ဆန်ဆန်နဲ့များများပြပြလောက်တာကင်တာရှိအောင်လည်းပဲကျိုးနေစနစ်တွေကိုဖြည့်ပြောက်ပေးရမယ်နော် transaction ပုံမြင်လာတဲ့အကြောင့်ကိုပုံမသုံးလာပေါ့လားပုံမနော်လက်ပတ်မှုပေါ်အောင်ကောင်းလာပြီဆိုရင်ကျန်ငွေတန်ဖိုးကလည်းအထိုက်အသင့်ခိုင်မာလာမယ်ပေါ့ဗျာနော
်လက်ရှိမြန်မာငွေတန်နိုင်ငံเจ้าငွေလဲလှယ်တော့တန်ဖိုးသတ်မှတ်မှုမှာပြင်ပဈေးကွက်နဲ့ဌာနဆိုင်ရာအဖွဲ့အစည်းကြားသတ်မှတ်တဲ့ဈေးကွက်ဆိုပြီးနှစ်ခုရှိနေပါတယ်ငွေလဲနှုန်းတည်ငြိမ်ဖို့ဆိုရင်နိုင်ငံเจ้าငွေရောင်းဝယ်ရေးအဖွဲ့အစည်းတစ်ခုကိုဂျာကန်အဖွဲ့အစည်းအနေနဲ့ဖော်ဆောင်ပေးသင့်တယ်လို့စီးပွားရေးပညာရှင်တချို့ကထောက်ပြပါတယ်ဘိုးကန်ကဒေါ်လာထုတ်ရောင်းတဲ့နေရာမှာပုဂ္ဂလိကဘဏ်တွေကိုပဲရောင်းချတာဖြစ်လို့ဈေးကွက်ထဲမှာနိုင်ငံเจ้าငွေပုံမှန်တိုင်းပြန်ပြီးလေဘတ်စီခြင်းရင်ငွေလဲကောင်တာတွေနဲ့တွင်းကုန်လုပ်ငန်းရှင်တွေကိုလည်းထုတ်ရောင်းပေးတဲ့တယ်လို့လုပ်ငန်းရှင်တအုပ်ဖြစ်တဲ့ဒေါက်တာဆိုးထွန်းကပြောပါရယ
်နောက်တစ်ခုကကျွန်တော်နိုင်ငံเจ้าငွေလဲတဲ့နေရာမှာဒါမကူတန်းလို့ဘာလို့လို့ရှိနေမှာနော် informal marketing ရှိတယ်သူကလည်းဘိုးဘန်ကရှိတယ်ဒါကျွန်တော်အဲအားလုံးပေါင်းပြီးကျွန်တော်နိုင်ငံเจ้าငွေလဲတဲ့ရေးစင်တာတခုရောင်းမှာတာပေါ်ဆောင်ပေးမယ်ဆိုရင်ဘိုးဘန်နဲ့ဒီ informal နဲ့ formal marketing တခုလည်းဖြစ်သွားနိုင်တယ်ပေါ့နော် short ရေးစင်တာတော့ရှိသေးတာပေါ့နော်ဒီနိုင်ငံဝင်လေးလေးစင်တာတခုပေါ်ပေါ်အောင်ဆောင်ရွက်ပေးဖို့ပေါ့နော်ကျွန်တော်မြင်လာတော့ပြန်ကြမယ်သဘောလို့ရှိပါဒီလေးဆိုရင်ကျွန်တော်မှန်တာ1600ဟုတ်စီပါမယ်ရွှေစွဲ10000ဟောက်လောက်ကြောက်ပါမယ်ဒါလက်ရှိကတော့အကောင်းမဲ့ရှိဘူးအခုတော့တစ်ခါကလည်းကျွန်တော်ဘူဘန်မြင်လာရဲ့ခံတယ်ပေါ့နော်ခုနကတို့ရဲ့ဒီ CBN rate ကိုမတင်ဖို့ပေါ့နော်နောက်ပိုရောင်းမှုဆိုဒီနေ့ရတဲ့1.3 million တော့ရောင်းပေးတယ်ခုနကတော့ကျွန်တော်ဒီလိုသိရတယ်ပေါ့နော်အဲ့တော့ဘာလို့ဒီနေ့ကျွန်တော်အမြင်ရတော့ဒါဈေးပြန်အေးမဲ့သဘောလို့ရှိပါ
ဘိုးကန်ကသတ်မှတ်တဲ့ဒီနေ့အတွက်ဒေါ်လာဈေးသတ်မှတ်တဲ့နှုန်းသားက1590ကျပ်ပါပြင်ပဈေးကွက်မှာတော့မနက်ပိုင်းမှာ1550ကျပ်ဖြစ်ပြီးဒီညနေမှာတော့1540ကျပ်နဲ့ငွေတန်ဖိုးအနည်းငယ်ပြန်တက်လာတာတွေ့ရပါတယ်ဒီရက်ပိုင်းတွင်ကျပ်ငွေတန်ဖိုးပြန်ပြီးတက်လာနိုင်တယ်လို့လည်းစီးပွားပညာရှင်တချို့ကခန့်မှန်းထားကြပါတယ်ခင်ဗျာ
ကိုယ်စော်ထက်တဲ့ရင်ပြဖို့ထားတာပါအခုတော့ဝဒေတန်ဆိုင်ရာတင်းလွာတဲ့ပုဂ္ဂိုလ်နားဆင်ရပါမယ်ဝပြည်သွေးစည်းညီညွတ်ရေးပါတီ UWSP ထိန်းချုပ်နယ်မြေအတွင်းမှာဒီရက်ပိုင်းတွင်အတွင်ခရီးရန်ဖျားချောင်းနဲ့ကျန်းစာတင်ချောင်းတွေကိုပိတ်သိမ်းတာတွေရှိနေပြီးတင်းအုပ်ဆရာတချို့နဲ့ကျန်းစာတင်ချောင်းစားတချို့ကိုလည်းခေါ်ယူထိန်းသိမ်းလိုက်တယ်လို့ဝနေကဒေတာခန်တွေနဲ့ဤဆက်သူတွေကပြောပါတယ်ဒီတဲ့င်းနဲ့ပတ်သက်ပြီး UWSP ကတာဝန်ရှိသူတွေကိုမေးမြန်းရမှာတော့ဘ ਹੁ ရဲ့ခွင့်ပြုချက်မရပဲစောက်လုတ်တဲ့ဖျားချောင်းနဲ့လက်ဝကတိုင်တွေကိုပိတ်သိမ်းဖြစ်စီတာဖြစ်တယ်လို့ဘာသာရေးဆရာတွေကိုလည်းခေါ်ယူစစ်ဆေးနေတာသာဖြစ်တယ်လို့ပြောပါတယ်ဒီတဲ့င်းကိုတော့ VUE မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်
ဟုတ်ကဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ထိန်းချုပ်နယ်မြေအတွင်းကခရယံဖျားချောင်းနဲ့ကျန်းစာတင်ချောင်းတွေကိုဒီလလက်ပိုင်းလောက်ကလေးကပိတ်သိမ်းနေတယ်လို့ဝါနယ်နဲ့နီးစပ်တဲ့ဒေသခံတယောက်ကပြောပါတယ်လက်တလောဖြစ်ပွားနေတဲ့အခြေအနေကိုသူကအခုလိုရှင်းပြပါတယ
်ဖျားချောင်းဖြစ်ပြီးတာကတချောင်းမတ်ကောမအဲ့ဒါကတရုတ်ဖျားချောင်းနောက်တော့ပန်ထားမှာဖျားချောင်းကအကောင်းဆုံးအဲ့ဒီဖျားချောင်းကလည်းပိတ်တယ်လေဟိုလေခပ်ပေါ်မှာလေဟိုအမိဆိုးပေါ်မှာဟောလက်ဝါးကားတယ်လို့ဆက်တယ်ဖြူချတယ်လေဒီလို 哎，那个叫个，我阿哥他们那个，那啥子，除了老虎呀，那啥子老虎原来那个啥子，一切的那种，被他的哎叫了，买钱嘛嘞，老虎皮啊叫个叫，我皮啊叫个叫，对的，买钱嘛嘞，那里头，手给，除了我要嘛嘞，叫对的，后来买钱咯，那里头虎刀，虎刀个，他个叫对的。
啊，查老虎，鲁木古尼破完的乌咖嘞，后当加沙丁江啊，江都江他的秋果，是木摊开那瑞西尼的路，把他一高上的秋果嘞，可有天顶那瑞西尼的路，啊，苦路表白的。是吧？老虎加沙加，苦路啊，苦路背了要命，像麦光明那条古道，老虎十八年的嘛嘞，我啊，一直不是乌秋木阿毛，加沙加的苦不西嘞，啊，你家伙，他有别老虎嘞，老大家嘞，的，就那种人家都说要乌秋木阿命。 老虎的出来，到大家来，起码的，你这边是退出人民天老虎，到大家二路可能才交些的，还可能才交，我等下刚刚飞呢，拉拉口罩，交到家走，就那个说要欧洲木奥些老虎那三个要叫么呢，铁路那边，你这边是欧退出人民天些老虎啊，公路啊，公，再把书烧开，我再把路开来我，俺家伙叫马西来的，再看到要写到跑到来，你看要把木罗红的路啊。
那别人也买不起，老虎他们那也开始追梦，就来跑到的。后头呢，对俺老虎阿卡娃，啥的，只有俺在老师偏江队个，等我下回过来，考上大将标靶的。第二天呢，不得比，我比最新的女一把的，UWSB个，那些十三亿有独到文干，我女人我十多米米也买了，可以让把他一些的照顾，可有些谁来为老女人一家 ，Facebook Messenger 里这些地图表示罢了。 一段不得了，这种的也表述了没细胞不。不过也看不见面呗，少了点偏向的出来，另外个带那个偏西的路加低压长的，我今年变成五百个角落呢，送药的，你得把那个嘛冷看着。Facebook Messenger 这些变来偏数罢了。人家嘞，拉到三月单位去的路，这个你嘛，这里写的出口，偏不来的路，加低压长的，变来偏加罢了。 比格的电报转过来，UWSB瓦伦的干部听从南面一段嘛，把他一刚上的结果可有些色变，老板变了单位，西格的讲，别人都70天里电上嘛，破表差罢的。
ลูกคนยาดีประมาณตัวนี้อะไรนี่มันเองง่ายจะเรื่องมือมาเที่ยวไปสมุยตะวันเชียร์เยอะนะวันนี้ปะก้าอันนี้จะดูเยลุงงานบ้านเสียงพี่เต๋อมือจังพี่เต๋อสูบีโร่มาจามจ้าสุดๆจะดูตรงนี้มาสิ่งนี้ว่าเลยนี่มันเองมาเสียวช่วยกันแล้วจะชอบลงเสียท่าไรเนี่ยเสียแต่การนี้อายุตัวเจ๊กันแล้วมือเยอะแต่พอเรียกคันกันนะอันนี้ก็ยังไม่เมื่อกี้มือเบี้ยวช่วยเนี่ยเที่ยวไปสมุยมาโร่พี่ดูเยอะแต่พอหาอิมตังกูยี่ป่าวเลย ถ้ามุกสิตัวเองกูเบี้ยวนี่เลยมีมาเนี่ยมาพี่ดูเยอะแต่พอพี่เป็นเบี้ยวเลยเนี่ยเยลุงงานบ้านเสียงตัวเดียวอาการมือเลยคู่บลูชินีมาชินีบ่าวเลยแล้วเมื่อเองกันนี่ยาวไปเดี๋ยวเรื่องสิจะมาสุนีมาพี่ไปเลยป่าวเองสุนีมีมีอะไรตัวชินีกูอยากทรีโฟนมากูจุดเด่นปีปูทำให้สุนีเดี๋ยวเรื่องสิจะเรื่องตัวเดียวชิมาคอยมาพี่ไปเลยแต่มั่งหัวกูยังมีกงกูยังตัวบ้ามีนี่กูสานะพี่สิตั้งไฟเนี่ยพี่สิจุดเด่นปีปูทำเลยยาวเลย viewmmy.com
ที่บ้านเลยป่าวันสุนีมีแม่จ้าแม่ตัวฉันก็อยู่ที่บ้านเลยเนี่ยเองอันนี้ได้เรียนสื่อเสมาป่าวันสุนีจะบุกทำเป็นพิโคอะไรที่กินด้วยดินหลายการเราที่เราป่าวเช่นทุกที่อะไรในวันมาทุลุ่มเป็นเมื่อสิบวันอีกันนะบล็อกการีพิโอที่มีสื่อเสียงแต่แต่ยังดินหลายเนี่ยตุยงจี้สื่อเสียงนี่ก็สามีน่าเสียงจ้าป่าวเช่น
ดีเอ็มยามาบ่ายแต่เรื่องสีเส้นกูเส้นกูง่ายจริงทั้งเรื่องปีนี้มาเลยยามาสนใจมันเนี่ยไปช่องไหนกันนี่คนไหนที่ไลน์ดูมีตาตัวเส้นนี่เลเซอร์เลเซอร์ชิ้นเดียวทุกที่ไหนว่ามาไลน์มีตาที่กูเส้นมาว่าน่าเส้นไหนดีที่สีเส้นกูมันเนี่ยเส้นไหนกันนี่กูไหนเป็นเจ้าเล่ทั้งเรื่องปีนี้มาเลย ยามาเองกูนายกันนี่เส้นนายที่สีเส้นกูรอไลน์ดูสักกูนั่นเส้นงาตัวเส้นนี่เนี่ยเส้นนี้จะนิ่งเลยมาไลน์ละมีตาที่กูเส้นมาว่าท่านอยู่น่าเส้นไหนมาเลย
ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်။တနင်္လာနေ့ညပိုင်း VOA မြန်မာဘာသာအစီအစဉ်တွေကို9မီတာ25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုည10နာရီထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေကသူယုံကြည်ရကဏ္ဍမှာတော့
ကိုအရင်ခေတ္တရာဆိုရင်တချို့တိုက်ပတ်မညာရှင်ကြီးတွေသူတို့အဲ့ရဘေးမှာဆက်ကူစုပ်လေးနဲ့ခဲတာနေနဲ့ထားတယ်။တရေနိုးလို့စိတ်ကူအစ်တစ်ခုရတယ်ဆိုဒါလေးကိုခြားရေးပြီးတော့မှပြန်အိပ်သွားတယ်
ဆိုတော့ပြင်းတဲ့နိုင်ငံမှာပြည်သူ့ကျန်းမာရေးမဟာဘွဲ့ဆိုင်ရာပညာသင်စုအစီအစဉ်နဲ့တက်ရောက်တင်ယူနေတဲ့ကိုညံလင်းဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့အသက်တမ်းရောင်သတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးသွားမှာပါအခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်ရန်ကုန်တီလဝါစစ်ကမ်းစီမံကိန်းအတွင်းလယ်သမားတွေနဲ့ရဲတပ်ဖွဲ့အကြားရုံးရင်းဆန်ခန့်ဖြစ်ပြီးရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုကြောင့်လယ်သမား3ဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။လယ်သမားတွေကတော့ကာလပေါက်ဈေးတိုင်းရော်ပေးရင်အဲ့ဒီနေရာကထွက်ပေးမယ်လို့ပြောထားပါတယ်။တီလဝါဆက်မှုဆောင်အပါအဝင်ဖွံ့ဖြိုးရေးစီမံကိန်းတွေကြောင့်ပြည်သူတွေနစ်နာနေကြရတဲ့အခြေအနေတွေကိုအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလှိုင်ကတင်ပြပေးထားပါတယ်။
တိလဝါစက်မှုဇုံနဲ့တိလဝါစက်ကန်းစီမံကိန်းနှစ်ခုရှိတဲ့အထက်ကမေလ၁၂ရက်နေ့ကတိလဝါစက်ကန်းနေရာမှာအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဥပိုင်ကုမ္ပဏီနဲ့ထိတဲ့ရင်ဆိုင်နေကြတဲ့လယ်သမားတွေထဲမှာဓမ္မဥချ်လုတ်ကင်နေသူတွေရှိသလိုနှစ်ပေါင်း20လောက်လုတ်ကင်လာသူတွေလည်းပါဝင်ပြီးအဲ့ဒီလယ်သမားတွေကိုမိခိုးပြီးတော့ကြာပန်းအလုပ်လုတ်ကင်စားတောက်နေသူမိသားစုစုစုပေါင်း30လောက်ပါဝင်ပါတယ်။မေလ၁၂ရက်နေ့ကဖြစ်သွားခဲ့တဲ့ပဋိပက္ခနဲ့ပတ်သက်လို့ဖြစ်ရမှန်ကိုမီဒီယာတွေနဲ့အများပြည်သူသိနေအောင်မေလ16ရက်နေ့ကရန်ကုန်မြို့အော်ကီဟိုတယ်မှာလယ်သမားတွေဘက်ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ကြပါတယ်။ဒီကိစ္စပြည်လည်ရေးအတွက်လွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကတဆင့်ရန်ကုန်တိုင်းဒေသကြီးအစိုးရကဂျားဝင်စစ်စညီနိုင်ပေးနေစေကာလမှာပဲအကြမ်းဖက်ပစ်ခတ်မှုတွေဖြစ်သွားခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်လို့ဥပိုင်ကုမ္ပဏီဘက်ကတော့အခုချိန်ထိဓာတ်ရိုက်သဘောထားထုတ်ပြန်တာမရှိသေးဘူးလို့ဆိုပါတယ်။ဒါပေမဲ့ပုဂ္ဂလိကသတင်းစာတွေမှာရေးသားနေကြတာတွေနဲ့ဆန့်ကျင်ပြီးလယ်သမားတွေရဲ့တုံ့ပြန်မှုအပေါ်မမှန်မကန်ရေးသားထားတာမျိုးအစိုးရသတင်းစာတွေမှာတွေ့ရတယ်လို့လယ်သမားတွေကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်နိုင်ငံတော်အစိုးရကဥဆောင်လုတ်ကိုင်းတဲ့စီမံကိန်းဖြစ်တာကြောင့်သူတို့အနေနဲ့ကာလပေါက်ဈေးရမယ်ဆိုရင်ဒီနေရာကနေထွက်သွားပေးဖို့အစဉ်သင့်ရှိကြောင်းတိလဝါစစ်ကမ်းစီမံကိန်းနေရာမှာဓမ္မဥချတောင်ယာလုတ်ကိုင်းနေလာခဲ့တဲ့လယ်သမားဦးတန်းဝင်းကပြောပါတယ်
။ကိုတို့လာညင်းညိုင်းနိုင်နေပေါ့နော်။ကာလပေါက်ဈေးဥပမာအခု350ဆိုလည်း150ပေါ့နော်။ကာလပေါက်ဈေးနဲ့ညှိနှိုင်းပြီးတော့ကိုတို့နဲ့တပြေးလက်ရည်တပြေးနီးလှုပ်ရှားနေတဲ့အထဲမှာရှိတဲ့မိသားစုတွေရှိသေးတယ်အထဲမှာလေကိုတို့လည်းနေပြီးပေါ်ပြီးပို့ပြီးတော့နေပြီးတော့လေတဲ့အင်ဂျင်တွေ30လောက်ရှိတယ်အဲ့လူတွေကိုပါဖြည့်ရှင်းပေးမယ်ဆိုရင်တော့ကိုတို့ကအတာတကြီးထွက်ပေးဖို့အစီအစဉ်ရှိတယ်ပေါ့နော
်
ဟာဖြည့်ဖြည့်လုပ်ပေးဖို့အစီအစဉ်ရှိတယ
်ဒါပေမဲ့အခုဖြစ်နေတဲ့ပုံစံကအာရမအင်အားသုံးဖြိုခွင်းနဲ့လောက်ရဖြစ်နေတဲ့အပြင်ဒီမြေကွက်အပေါ်မှာစီးပွားရေးလုပ်ငန်းအတွက်အသုံးပြုမဲ့ပုံမပေါ်ဘဲမြေကွက်ချရောင်းစားမဲ့ပုံပေါ်နေတာကိုတွေ့ရတယ်လို့လည်းဦးတန်းဝင်းကပြောပါတယ်
နိုင်တဲ့စီမင်းနဲ့ကိုတို့လာပြီးတော့ရော်ကြီးမနှိမ့်နိုင်တဲ့ကိုတို့လည်းနေသေးလားတင်ပိုက်ထားပြီးတော့ခြံစည်းကိုခတ်ထားတယ်တနစ်ကြွားတဲ့အချိန်မှာအခုနောက်တက်တကလုပ်ငန်းဆက်လုပ်အကောင့်တက်ပေါ်မယ်ဆိုပြီးတော့တဲမဟုတ်ဘူးလုပ်ငန်းလုပ်မယ်ဆိုပြီးတော့ဒီပြီးခဲ့တဲ့စနေနေ့ကဒါရဲရင်အားတွေထတ်တုံးပြီးတော့ကိုတို့ဖြိုခွင်းတဲ့အခါမှာလယ်သမားနှစ်ဦးနဲ့အဲဒီတဲလူတွေကတူအချုပ်ခံရတယ်အခုလက်ရှိကုမ္ပဏီကလည်းသူတို့လုပ်ငန်းလုပ်မှာမဟုတ်ဘူးခြံဝင်းထပ်ပြီးတော့အခြားလူကိုရောင်းစားမဲ့ပုံစံနေနဲ့ပေါ့နော်အဲ့လိုတွေ့နေရတယ
်မေလ14ရက်နေ့မှာဝန်ကြီးချုပ်ဦးဖြိုးမင်းသိန်းနဲ့ဆွေးနွေးခဲ့တဲ့အခြေအနေတွေကိုလည်းဦးတဝင်းကအခုလိုဆက်ပြောပြပါတယ
်ဒီနေ့လာနေရတော့အစည်းအဝေးမှာဦးဖြိုးမင်းသိန်းပြောတဲ့စကားဒါဟိုအစိုးရရဲ့ဘတ်ဂျက်ငွေနဲ့ရောကြီးပေးရမယ်ဆိုတဲ့ဟာမျိုးတွေသူပြောလာတယ်အစိုးရရော်ကြီးကိုနှစ်ခါမပေးဘူးဆိုတဲ့စကားတွေကသူကဒီဥပိုင်ဘက်ကိုလိုက်ပြီးပြောနေဥပိုင်ကနေပြီးတော့လွှဲမပြီးတော့ဟိုဘက်ကဟိုအဟောင်းတွေကိုပေးထားတဲ့ကိစ္စကိုသူကဒီဟာကိုကာပြောတာလဲပါမှာပေါ့နော
်လက်ရှိရန်ကုန်တိုင်းဝန်ကြီးချုပ်ရဲ့လောက်ရတဲ့မှာပွင့်လင်းမြင်သာမှုမရှိတဲ့အချက်တွေကိုလည်းဦးတောင်းဝင်းကဆက်ပြောပြပါတယ
်နောက်ပြီးတော့ဦးဖြိုးမင်းသိန်းကသူ့ရဲ့လှုပ်ဆောင်ချက်တွေကလေနည်းနည်းလွှဲနေလားမသိဘူးဘာလို့လဲဆိုတော့
ဒီလုပ်ငန်းတစ်ခုလုပ်မယ်အကောင့်ထဲပုံမယ်ဆိုလို့ရှိရင်ဒါလွတ်တော်မှာအခုဒီမိုကရေစီဖြစ်ပြီးမှတင်ပြီးတော့ဆွေးနွေးပြီးမှလုပ်ငန်းလုပ်ကြမယ်ဟာမျိုးရှိတယ်သူကတခါတလေကျရင်လွတ်တော်တွေပါရင်မတင်ဆွေးနွေးပဲနဲ့သူတဘောနဲ့သူဆောင်လုပ်နေတဲ့ဟာလေဥပမာဟိုလှဲကူးမှာကိစ္စလေးပေါ့နော်ကျောက်တန်းမြို့နယ်ကိုစားပြုအန်အေဒီပြည်သူ့လွတ်တော်အမတ်ဒေါက်အေးမြတ်မြတ်မျိုးကတော့ ီလိုအကြညှိနှိုင်းရမယ့်ကိစ္စဖြစ်တယ်လို့ပြောပါတယ
်ဒီလိုရေးသေးရဲ့အပိုင်းကိုကြတော့လေကျွန်မကတော့မပြောချင်တာရေကုန်အဲ့ဒီတိုင်အစိုးရရဲ့တာဝန်နဲ့ဖြစ်နေတယ်ပြီးတော့ကာယကံရှင်ကဒါလေဒီကိစ္စပေါ်မှာရှင်းနေရှင်းနေရှင်းနေတယ်ဘယ်လောက်ယူခြင်းကိုဒီကိုအတွက်ကိုပုံရောမှာတာဝန်ရှိရပေါ့လေဟိုပုံရောမှာအခွင့်အရေးရှိရပေါ့ကျွန်မအနေနဲ့ကြတော့ဒါကရောပြီးရောမှလုပ်ပေးရမယ်ဆိုတဲ့အဘက်ကတော့ကျွန်မအငြင်းရက်တည်ရပေါ့လေဘယ်လောက်ဝယ်ဝယ်အတိုင်းကြတော့ဒါရန်ကုန်တိုင်းတိုင်းအစိုးရနဲ့ဒီကုမ္ပဏီရဲ့ကျောင်းသူလက်ထက်မှရေးပြရမယ်လို့ယူဆပါတယ
်လက်ရှိအငင်းပွားနေတဲ့လေယာဉ်မြေတွေကိုရောကြေးပေးတဲ့နေရာမှာတိုင်းဒေသကြီးအစိုးရနဲ့အဲ့ဒီမြေပေါ်မှာစီးပွားလုပ်ကင်ကြမယ်ကုမ္ပဏီတို့ကအချိုးကျတဝက်စီမြပြီးရောကြေးပေးကြမှာဖြစ်ပြီးတော့တော်တော်များများလည်းရောကြေးရပြီးဖြစ်နေကြပြီလို့ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်။ဒါ့အပြင်မေလ၁၂ရက်နေ့ကဖြစ်သွားခဲ့တဲ့အကြမ်းဖက်ဖြိုခွင်းမှုမှာတာဝန်ရှိသူတွေကိုဥပဒေလမ်းကြောင်းအရအရေးယူနိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်သွားမယ်လို့လည်းလွတ်တော်အမတ်ဒေါ်အေးမြတ်မြတ်မျိုးကပြောပါတယ်။တိုင်းပြည်ဖွံ့ဖြိုးရေးအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံပြည်သူတွေရဲ့ဘဝအခြေအနေကိုထည့်သွင်းစဉ်းစားပြီးမှလှုပ်ဆောင်တင်တယ်ဆိုတဲ့အချက်ကိုလည်းဒေါ်အေးမြတ်မြတ်မျိုးကထောက်ပြပြောဆိုခဲ့ပါတယ
်။ဟိုကျွန်တော်ကလေလွတ်တော်မှာနေခဲ့ပြီပါတယ်။ PCY ဆိုတဲ့တက်တက်တဲ့ဒီကောင်ပေါ့နော်။ကျွန်တော်တို့ကနိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ဆိုတော့ကျွန်တော်တို့အပြည့်အဝလက်ခံတယ်။ဒါဆိုလည်းပဲဒီနိုင်ငံဖွံ့ဖြိုးတိုးတက်ဖို့လုပ်တဲ့အချိန်မှာကျွန်တော်တို့ဒီပေါ်မှာနေချင်တာများနေထိုင်ခဲ့တဲ့ကျွန်တော်တို့ရဲ့ဒေသခံပြည်သူတွေရဲ့ဘဝကိုထာနေပြီးတော့မှတော့လုပ်လို့မရပါဘူး။ကျွန်တော်တို့ဒေသခံပြည်သူရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးအတွက်ကိုစဉ်းစားပေးမှအစီအစဉ်ပေးမှဖြစ်ပါပါ။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ကအများဆုံးအဆင့်တောင်ပြည်တွေလောက်ခဲ့ကြတာပါကျွန်တော်တို့ဒေတာမှာလေပတိလယနေအကျယ်ကြီးကိုသိမ်းယူလိုက်ပြီးတော့ရောကြီးပေးကောင်းပေးပါတယ်ရောတယ်ရောကြီးပေးတာလည်းအဖြေမဟုတ်ဘူးပေါ့နော်ရောကြီးပေးအောင်ရဲ့အနေနဲ့ကျွန်တော်တို့အစီအရာမှာတောင်းဝင်မပေးပါဘူး
တောင်သူတွေရဲ့လက်ကုပ်လက်ရင်းလေယာဉ်တွေဆုံးရှုံးသွားပြီဖြစ်တာကြောင့်သူတို့တွေအနာဂတ်မှာဆက်လက်ရည်တည်နိုင်ရေးအတွက်အသက်မွေးဝမ်းကြောင်းမှုပညာသင်ပေးတာအပြင်သူတို့ဘဝရည်တည်နေထိုင်နိုင်ရေးအတွက်ဆက်လက်ကူညီသင့်တယ်လို့လည်းဒေါ်အေးမြတ်မျိုးကပြောပါတယ်ဒါကြောင့်လဲလက်တင်သလိုတရေတာဥပဒေတစ်မျိုးလုပ်နေကြမယ်အစားပြဋ္ဌာန်းထားတဲ့အထူးစီးပွားရေးဆောင်ဆံရဥပဒေနဲ့အညီတပြေးညီလှုပ်ဆောင်ကြဖို့လိုအပ်ကြောင်းကိုလည်းဒေါ်အေးမြတ်မျိုးကဆက်ပြောပါတယ်
ဟုတ်ကဲ့ကျွန်တော်တို့စီမှာအဓိကပြဿနာကလက်ရှိဒေသခံတွေကိုညှိနှိုင်းတဲ့အတွက်ဥပဒေနဲ့လည်းမလုပ်တာပြီးရင်လက်တင်တလူမျိုးလုပ်နေတာပေါ့ဒီကုမ္ပဏီကနေဒီလောက်ရောတယ်နောက်ကုမ္ပဏီကတောင်းတပြေးဆိုတဲ့အိစားဒါကြောင့်မို့ကျွန်မကစင်တစ်ဆိုင်ပဲတောင်းဆိုခဲ့တာက special economic zone ပြီးမှကျွန်တော်တို့စီမှာ special law တောင်ရှိပါတယ်တကယ်အထူးစီးပွားရေးကောင်မှာဥပဒေရှိပါတယ်လုပ်နေပြီးတဲ့ဆိုရင်ကျွန်တော်တို့ရဲ့နေရာမူဝါဒနေရာကိုဖြည့်ဆည်းတဲ့အခါမှာလည်းဘာလို့မူဝါဒတစ်စက္ကန့်နဲ့မဖြည့်ဆည်းပေးခဲ့ရလဲကျွန်တော်ကတောင်းအငြင်းနဲ့တောင်းဆိုခဲ့တာပါမူဝါဒတစ်ခုချမှတ်ပြီးတော့ဒီပြဿနာကိုပြည်ပြည်နဲ့လည်းဖြေရှင်းလို့ပါအခုဟာလက်တက်တည်းဖြေရှင်းနေတဲ့အတွက်ကတော့နောက်ဆက်ကဲဖြေရှင်းဖြစ်ရတာပါရှင
့်ညီမနေကမှာအစိုးရပြောင်းလဲမှုနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေလည်းဖြစ်ပေါ်လာမယ်ဆိုတော့ကြီးမားတဲ့ညှော်လင့်ချက်တွေထားခဲ့ကြပေမဲ့လက်တွေ့မှာထင်သလောက်အောင်မြင်မှုမရှိခဲ့တဲ့အပေါ်ပြည်내တိုင်းဒေသကြီးအစိုးရအသီးသီးအပါအဝင်နိုင်ငံတော်အစိုးရကလည်းပြည်ပကရင်းနှီးမြှုပ်နှံမှုတွေရောက်လာဖို့တိုင်းပြည်စီးပွားဥမော်လာဖို့အတွက်ဘက်ဆောင်ကကြိုးပမ်းဆောင်ရွက်နေကြတယ်ဆိုတာကတော့တန်တရားဖြစ်เสียမှရှိပါဘူးဒါပေမဲ့လက်ရှိချမှတ်ထားတဲ့စီးပွားရေး policy တွေကမိမှန်လမ်းမှန်ဟုတ်ရလားဥဆောင်နေသူတွေကရောတကယ်အရေးချင်းရှိတဲ့သူတွေဟုတ်ရလားဆိုတာကတော့မေးခွန်းထုတ်เสียရှိနေပါတယ်။ဒါအပြင်ဖွံ့ဖြိုးမှုအတွက်လှုပ်ဆောင်တဲ့နေရာမှာဒေသခံတောင်သူလယ်သမားတွေနဲ့တာမန်ပြည်သူတွေဘလောက်ထိအနစ်နာခံကြရမလဲဆိုတာကိုအစိုးရတာဝန်ရှိသူတွေအနေနဲ့ထည့်သွင်းစဉ်းစားတင်ပါတယ်ခင်ဗျာ။
ကိုယ်စားဝန်နိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနားဆင်ကြရတာပါအခုဆက်ပြီးတော့ဘလော့ဂါရီပြောသမျှအစီအစဉ်ကိုအလှည့်ပေးကြအောင်ပါရှင်လူမှုကွန်ရက်တွေပေါ်မှာသတင်းတွေမြင်းမြန်းဆန်းဆန်းသိနိုင်တဲ့အချိန်မှာအစိုးရရဲ့အနေနဲ့ပြည်သူတွေစီအမြန်ဆုံးသတင်းရောက်အောင်ထိထိရောက်ရောက်မလုပ်နိုင်ရင်ပြည်သူတွေရဲ့ယုံကြည်မှုပိုနည်းလိမ့်မယ်လို့ဆက်သွယ်ရေးဆိုင်ရာအစီရင်ခံစာတစ်ခုကသုံးသပ်ထားပါတယ်နည်းပညာပိုင်းအားနည်းတဲ့အစိုးရတွေကြောင့်ဘယ်လိုထိခိုက်မှုတွေရှိနိုင်တယ်လဲဆိုတာနဲ့လူမှုကွန်ရက်တွေကြောင့်သတင်းပြန့်နှံ့သွားအောင်ပြည်သူတွေရဲ့လုံနိုင်စွမ်းကဘယ်တော့မှနှိမ့်မမတူအောင်အစွမ်းထက်တယ်လို့ပြောထားတဲ့အစီရင်ခံစာနဲ့ပတ်သက်လို့မတ်စုမြတ်မွန်ကဘလော့ဂါရီပြောမြအစီအစဉ်မှာတင်ပြထားပါတယ်ကိုသားညူကကူညီတင်ဆက်ပေးထားပါတယ်ရှင
်
ရက်တွေကအစိုးရတွေအတွက်ကိုပြဿနာတစ်ခုဖြစ်လာနေပြီတဲ့ကိုသားညုံကြီး
ဘလို့ပြဿနာဖြစ်တာလဲမဆွေမြမောအခုဆိုလို့ရှိရင်အစိုးရတော်များများကသူတို့ပေးကျင်တဲ့သတင်းချက်လက်တွေကိုလူမှုကွန်ရက်တွေပေါ်မှာပဲတင်နေကြတာမဟုတ်ဘူးလား
ဟုတ်ပါတယ်အဲ့ဒီလိုမျိုးလူမှုကွန်ရက်တွေကိုထိထိရောက်ရောက်မတုံးတဲ့အစိုးရမျိုးတွေအနေနဲ့ကသူတို့ပေးကျင်တဲ့သတင်းချက်လက်တွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်ရောက်မလုပ်နိုင်ဘူးလို့ WPP ဆိုတဲ့ဒီကြော်ညာနဲ့အတိုင်းအမြင်အကြံပေးမှုလုပ်ငန်းတွေလုပ်တဲ့လုပ်ငန်းကြီးရဲ့အစီရင်ခံစာထဲမှာပြောထားတာပါအဲ့ဒီလေးလာချက်အစီရင်ခံစာနာမည်က Leaders Report The Future of Government Communications တဲ့
ကမ္ဘာနိုင်ငံပေါင်း40ကအစိုးရနဲ့စစ်တွေဆိုင်ရာဖွဲ့စည်းအကြီးအကဲပေါင်း300ကျော်ကိုမေးမြန်းထားတဲ့အစီရင်ခံစာကိုပြောတာမဟုတ်လားဗျ။အဲ့ဒီစစ်တမ်းအစီရင်ခံစာကစစ်တွေပိုင်းဆိုင်ရာမှာလက်ရှိကြုံနေရတဲ့စင်ခေါ်ချက်တွေ၊နောက်အနာဂတ်မှာကြုံလာနိုင်တဲ့စင်ခေါ်မှုတွေကဘာတွေဖြစ်မလဲ။ခေါင်းဆောင်တွေအနေနဲ့ဘယ်လိုပြင်ဆင်မှုတွေလုပ်တင်လဲ။စစ်တွေဆိုင်ရာအထောက်အကူမဟာဗျူဟာတွေကဘာလဲဆိုတာကိုလေ့လာထားတဲ့စစ်တမ်းဗျ။ကမ္ဘာတော်မှာအစိုးရနဲ့အများပြည်သူဆိုင်ရာစစ်တွေကဏ္ဍတွေကတာဝန်ရှိသူတွေရဲ့အမြင်တွေကိုပတ်ပေါင်းစုံကနေပြီးတော့အပြည့်အစုံမေးမြန်းပြုစုထားတဲ့ပထမဆုံးအစီရင်ခံစာလို့ဆိုတာပဲ။
ကိုသားညုံပြောသလိုဒီဆက်သွယ်ရေးဆိုင်ရာအကြီးအကဲပေါင်း300ကျော်ကိုမင်းပြန်ပြီးတော့မှဩစတြေးလျအာရှဥရောပနဲ့အမေရိကကဆက်သွယ်ရေးဆိုင်ရာအသိပညာရှင်အတတ်ပညာရှင်တွေနောက်ဒီစီးပွားရေးနဲ့ပုဂ္ဂလိကကဏ္ဍကထိတ်တန့်ရောက်နေတဲ့သူတွေပါတဲ့အကြံပေးပုတ်ခွဲကနေပြီးတော့မှဒီစစ်တမ်းကိုပြုစုတာပါသူတို့ရဲ့အဓိကတွေးရှိချက်ကတော့ပြည်သူတွေဟာသူတို့သိချင်တဲ့သတင်းတွေအတွက်ကိုလူမှုကွန်ရက်တွေကိုအားကိုးလာကြတဲ့ခင်မှာအစိုးရတွေကအမိမလိုက်နိုင်ကြတော့ဘူးတဲ့
အထူးသဖြင့်အစိုးရရဲ့အနေနဲ့အရေးကြီးတဲ့သတင်းတွေကိုပြည်သူတွေစီကိုရအောင်လို့ထိထိရောက်မလုပ်နိုင်ကြဘူးလို့ဆိုပါတယ်။လူမှုကွန်ရက်တွေပေါ်မှာသတင်းတွေမျိုးစုံရနေတယ်။ကိုယ့်ရဲ့ထင်မြင်ချက်တွေကိုတင်ပြနိုင်တဲ့ခေတ်မှာအစိုးရတွေကသူတို့ရဲ့သတင်းတွေကိုအလင်းမြောင်လို့မတင်နိုင်တဲ့အတွက်အစိုးရနဲ့ပြည်သူတွေကြားမှာမယုံကြည်မှုတွေများလာတယ်။နောက်သတင်းအတူရောက်နေမမှန်မှုဆိုတာသိရတဲ့ဝါဒဖြန့်ဖို့ဖြန့်ဝေကြတဲ့သတင်းမျိုးတွေကြောင့်ပြဿနာကပိုပြီးတော့ဆိုးစီရယ်ဆိုတဲ့အချက်ကိုလည်းထောက်ပြကြတယ်ဗျ။
ပြည်သူတွေနဲ့အစိုးရကြားမှာဒီထိရောက်တဲ့ဆက်သွယ်ပြန်ကြားမှုတွေမလုပ်နိုင်တဲ့အတွက်ကြောင့်မို့လို့လူပိုင်းကြိုက်လို့ပြောမလားလူအများကြိုက်တဲ့အဖွဲ့တွေကပို့ပြီးတော့အားကြီးလာတယ်။အစိုးရအမြင်နဲ့အစွန်းရောက်မှုတွေကိုပို့ပြီးတော့မှအားကောင်းလာစေတယ်လို့လည်းအဲ့ဒီစစ်တမ်းမှာတွေးခဲ့တယ်ရှင်။အစိုးရတွေဘက်ကသူတို့ကယူမဆိုင်ဘူး။သူတို့သဘောထားတွေကိုအလေးမထားဘူး။သူတို့ကိုကိုးစားမပြုဘူးလို့ပြည်သူတွေကခံစားလာကြရတဲ့အခါမှာပြည်သူတွေဟာဒီတခြားကရတဲ့သတင်းချက်လက်တွေကိုအားကိုးလာကြတယ်လို့အစီရင်ခံစာထဲမှာရေးထားတာကိုဗြိတိန်ထုတ် Guardian သတင်းစာကြီးထဲမှာတော့မှပြန်ပြီးတော့ကိုးကားဖော်ပြပါရယ်။အစိုးရတွေကဒီပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်မှုမလုပ်လို့ရှိရင်ပြည်သူတွေကတခြားကရတဲ့သတင်းအချက်တွေကိုပဲယူကြလိမ့်မယ်တဲ့
။ဥရောပနိုင်ငံတစ်ခုရဲ့ဆက်သွယ်ရေးအကြီးအကဲတစ်ယောက်ကလည်းအစိုးရဘက်ကပြည်သူအားလုံးကိုတသမတ်ထဲသတင်းတွေပေးလို့မရတော့ဘူး။အဲ့ဒီနည်းကအလုံးမဖြစ်တော့ဘူးလို့အစီအစဉ်သာပြည်သူတွေကိုပြောခဲ့တယ်တဲ့။ပြည်သူတွေကသိကျင်တဲ့သတင်းကိုချက်ချင်းသိအောင်လုပ်တယ်။သူတို့လက်ခံချင်တာကိုပဲယူပြီးတော့အစိုးရပြောသမျှခေါင်းထဲမထည့်ကြတော့တဲ့အခြေအနေကို WPP အစီအစဉ်သာထဲမှာ Amazon Syndrome ဆိုပြီးတော့သုံးသပ်ပြပါရယ်။ Amazon Online ဈေးကွက်ကြီးပေါ်မှာကိုလိုချင်တာကိုပဲရွေးချယ်ဝယ်လို့ရတဲ့သဘောနဲ့နမူနာပေးတာပါ။အစိုးရတွေပေါ်မှာဒေါသတွေမယုံကြည်မှုတွေဖြစ်လာစေတဲ့အကြောင်းတစ်ခုပေါ့ဗျာ။
အင်တာနက်နဲ့လူမှုကွန်ရက်တွေကအရင်ကအရေးမပါခဲ့တဲ့အဖွဲ့လေးတွေကိုသူတို့ရဲ့အတွေးခေါ်တွေဝါဒတွေဖြန့်နိုင်ဖို့အတွက်ဆင်တင်ပေးတဲ့နေရာတွေလိုလဲဖြစ်လာနေတယ်တဲ့အစိုးရတွေဘက်ကတုံ့ပြန်နိုင်တဲ့နှုံးထက်ကိုပို့ပြီးတော့မှမြ мян ဆန်ဆန်ဝေဖန်မှုတွေစီယုံမှုတွေလုပ်နိုင်တာကိုသူတို့စစ်တမ်းမှာတွေ့ပါသေးတယ
်လူမှုကွန်ရက်တွေဟာသတင်းတွေကိုထပ်ဆင့်ပွားတဲ့နေရာလို့ပြောလဲမမှားဘူးဗျလူမှုကွန်ရက်တွေကြောင့်စံချိန်ဘက်သဘောထားတွေထင်မြင်ချက်တွေကိုစစ်စစ်ဖော်ပြဖို့မလွယ်တော့တာကလည်းနောက်တစ်ချက်ဗျသတင်းချက်လက်အားလုံးကိုလွတ်လွတ်လပ်လပ်ဖော်ပြနိုင်တဲ့ဆိုတဲ့အသည့်ကိုလူတိုင်းမြင်အောင်လို့လူမှုကွန်ရက်တွေကပေးနိုင်ခဲ့တယ်။တယောက်နဲ့တယောက်လူမှုကွန်ရက်တွေပေါ်ကနေပြီးတော့လူလက်ကူကူဆက်သွယ်နိုင်တဲ့ဆိုတာသဘောပေါက်လာကြတယ်။ဘေးဖဲ့ကျဉ်ခံထားတဲ့အဖွဲ့တွေကိုဩဇာရှိတဲ့လူမှုအဖွဲ့အစည်းတွေဖြစ်လာအောင်လို့အထောက်အကူဖြစ်စေတယ်။အဲ့ဒါတွေကအကျိုးရှိတဲ့အချက်တွေလို့အစီအစဉ်လာကထောက်ပြပါရတယ်။
ဆိုကြိုးဆိုရင်တော့ဒီလူမှုကွန်ရက်တွေပေါ်ကဖော်ပြချက်တွေကြောင့်မို့လို့လူတွေကြားမှာသဘောထားကွဲမှုတွေကိုဖြစ်စေတယ်။ဖော်ပြထားတဲ့သတင်းမားတွေကိုဒီကိုဘသူဘဝဆိုတာမသိအောင်လုပ်ထားတဲ့လူမှုကွန်ရက်တုံးတဲ့သူတွေနိုင်ငံရေးသမားတွေကဒီလက်ခံဖော်ပြရတာကနေပြီးတော့အဲ့ဒီသတင်းတွေဟာအမှန်တွေလို့အချိန်လိုတွင်းမှာကိုဖြစ်သွားစေနိုင်တာပါလူမှုကွန်ရက်တွေကြောင့်ပဲဒီအကန့်အသတ်မရှိသတင်းအချက်အလက်တွေကိုရရှိဖြန့်ဖြူးတဲ့နေရာမှာတာမန်ပြည်သူတွေရဲ့အစွမ်းကတော့ဘယ်တော့မှနဲ့မတူအောင်ကိုအစွမ်းထက်တာကိုတွေ့ရတယ်တဲ့နောက်အကြောင်းအရာတွေပေါ်မှာကိုနဲ့အမြင်တူတဲ့သူတွေရဲ့ထောက်ခံမှုအများကြီးကိုအချိန်တို့အတွင်းမှာအများကြီးရအောင်လို့လုပ်နိုင်စွမ်းရှိတယ်တဲ့။တွတ်တွက်လက်လက်တုံ့ပြန်နိုင်တဲ့အစိုးရတွေဘက်ကတော့မှဒီမတုံ့ပြန်လိုက်နိုင်တဲ့အချိန်အတွင်းမှာပဲလုပ်နိုင်စွမ်းရှိတယ်ဆိုတာကိုအဲ့ဒီအစီရင်ခံစာမှာသုံးသပ်ထားပါတယ်
။အစိုးရအများစုမှာနှီးပညာပိုင်းနောက်ကျနေတာကအဓိကအကြောင်းလို့ထောက်ပြပါတယ်။ပြည်သူတွေကအစိုးရတွေတဲ့နှီးပညာပိုင်းမှာရှေ့ပြေးနေတာ။နောက်ပြည်သူတွေနဲ့အပြန်အလှန်ဆက်သွယ်နိုင်ဖို့လူရင်းအားနှီးပညာအင်အားနည်းတယ်ဆိုတာကိုဆက်သွယ်ရေးဆိုင်ရာအကြီးအကဲတွေကဝန်ခံကြပါတယ်တဲ့။နောက်ပြီးတော့ပြည်သူတွေနဲ့အတိတ်ပဲရှိတဲ့အပြန်အလှန်ဆက်သွယ်ရေးထားဖို့စောင့်မှုမျိုးတွေကလည်းလုံလန်စွမ်းအားနေတယ်။ အစိုးဆုံးကတော့အစိုးရတွေကမူဝါဒတွေအပေါ်မှာပဲအာရုံစိုက်ပြီးတော့အဲ့ဒီမူဝါဒတွေချတဲ့နေရာမှာလည်းပြည်သူတွေရဲ့သဘောထားတွေကိုထည့်သွက်ဖို့တိတ်ဆိတ်ဝင်စားကြပါဘူးကဲ့
ပြည်သူတွေနဲ့ဆက်သွယ်စကားပြောဖို့ကိုအစိုးရရဲ့ဦးစားပေးကိစ္စလို့စစ်တမ်းထဲမှာဖြေကြားတဲ့သူကသုံးပုံတစ်ပုံတော့မှမရှိတာကပိုတော့မှဆိုးသေးတယ်နောက်အစိုးရအများစုကရုပ်မြင်သံကြားပေါ်ကနေပြီးတော့သတင်းထုတ်ပြန်လိုက်လို့ရှိရင်လူတိုင်းကနားထောင်ကြတယ်ကြီးကြတယ်ဆိုတဲ့အယူအဆနဲ့လုံနေကြတာကိုလည်းစစ်တမ်းထဲမှာတွေးခဲ့ရပါတယ်အဲ့လိုမျိုးက20ရာစုတုန်းကတော့အလုတ်ဖြစ်ကောင်းဖြစ်ခဲ့ပေမဲ့အခု21ရာစုမှာတော့ပြည်သူတွေကလူမှုကွန်ရက်တွေပေါ်ကနေပြီးတော့အစိုးရရဲ့တုံ့ပြန်မှုတွေကိုလိုချင်တယ်အစိုးရရဲ့ဆက်သွယ်ပြန်ကြားရေးတာဝန်ရှိသူတွေဘက်ကတကယ်ကိုပြည်သူတွေနဲ့အဆက်အသွယ်လုပ်တာကိုလိုလားကြတယ်လို့ CNET နည်းပညာ website ရဲ့သတင်းဆောင်ပါးမှာထောက်ပြပါတယ်ပြည်သူတွေနဲ့ထိတွေ့မှုများတဲ့အစိုးရတွေအပေါ်ပြည်သူတွေရဲ့ယုံကြည်မှုပိုမြင့်ပါတယ်ဆိုတာကိုလည်း WPP စစ်တမ်းမှာတွေးခဲ့ရပါတယ်
ပြည်သူတွေကသတင်းတွေကိုဖြစ်တဲ့အချိန်နဲ့တပြေးညီသိနိုင်မှုစူးစမ်းနေတဲ့အချိန်မှာဒီ Twitter လူမှုကွန်ရက်ပေါ်မှာအကြောင်းအရာတစ်ခုကိုတင်ဖို့ခွင့်ပြုချက်၃ခုရမှတင်လို့ရတယ်လို့အစိုးရရရှိစီတယောက်ကစစ်တမ်းထဲမှာဖြေထားတော့ငွားထက်ရားတန်ဆိုလိုဖြစ်နေတယ်မဆိပ်ပြမွာနောက်ဒီအစိုးရဆက်သွယ်ရေးအရာရှိကြီးတဝက်လောက်ကလူမှုကွန်ရက်ကိုသူတို့နားမလည်ဘူးလို့ဖြေကြတယ်ဗျ
အစိုးရရဲ့အနေနဲ့ပြည်သူတွေရဲ့ယုံကြည်မှုရဖို့အတွက်ကလူမှုကွန်ရက်တွေသုံးပြီးတော့ဓာတ်ရိုက်ဆက်သွယ်ပြန်ကြားမှုတွေလုပ်ကြဖို့လိုမယ်ပြည်သူတွေနဲ့စကားပြောတဲ့လမ်းကြောင်းတွေဖွင့်ဖို့လိုမယ်လို့အဲ့ဒီ WPP အစည်းအဝေးခန်းစာကိုပြုစုတဲ့သူတွေကအကြံပေးပါတယ်။နောက်အရေးအကြီးဆုံးကအစိုးရရဲ့အနေနဲ့တည်င်းလားဝါရဖြန့်တင်ပြမှုလားဆိုတာကိုထင်သာမြင်အောင်ခွဲခြားဖို့လိုပါတယ်တဲ့ရေရှည်ပွန့်ပွန့်လင်းလင်းနဲ့အစိုးရတွေအုပ်ချုပ်သူတွေနဲ့ဆိုင်တဲ့တည်င်းတွေကိုအချိန်နဲ့တပြေးညီလှုပ်ပေးဖို့လိုမယ်ထုံးလွှင့်တဲ့တည်င်းတွေကိုလည်းအများကြီးတသမတ်သေးပေးမယ်အစားလူတွေနဲ့ဆက်ဆက်နိုင်မဲ့ကဏ္ဍတွေခွဲပြီးတော့ပို့ပေးတဲ့နယ်လို့ဒီအနာဂတ်အစိုးရဆက်သွယ်ရေးဆိုင်ရာ Leaders Report ထဲမှာအကြံပေးထားပါတယ်ရှင်
မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောမြအစီအစဉ်ပြီးမှာတော့အခုမအေးတန်နာကျော်စီစဉ်တင်ဆက်နေကြတတ်တန့်ရောင်သတင်းလွှာကိုနားဆင်ကြရပါမယ်ရှင်
ပါပါရှင်အားလုံးဆက်လက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့အောင်တင်လာမှာတော့တကဘာလုံးရုပ်ရှင်ပြတာဝင်ငွေဒေါ်လာတန်းတစ်ထောင်ကျော်လာပြီဆိုတဲ့ရုပ်ရှင်ကကဘာကားများပါလဲဒီလိုမျိုးကဘာတလောကထင်ပေါ်ကျော်ကြားလို့နေတဲ့အမှုပညာအတိုင်းဝန်ရတဲ့တင်တူထားတာကိုပြောပြပေးသွားပါမယ်ဒီကဘာလုံးမှာရုပ်ရှင်ပြသဝင်ငွေဒေါ်လာတန်းတစ်ထောင်ကျော်လာပြီဖြစ်တဲ့ Jurassic World Fallen Kingdom ရုပ်ရှင်ကကဟာ2018ခုနှစ်အတွင်းမှာဝင်ငွေအမြင့်ဆုံးရတဲ့ရုပ်ရှင်ကဖြစ်သွားပြီးတော့သူရဲ့အထက်မှာတော့ Avengers Infinity War ရုပ်ရှင်ကကနဲ့ Black Panther လူဇန်ကောင်ရုပ်ရှင်ကကတွေရှိကြပါတယ်။ဒီရုပ်ရှင်မှာခေါင်းဆောင်မင်းသမီးနေရာကနေပါဝင်တဲ့ Bryce Dallas ကဒီရုပ်ရှင်ရဲ့အောင်မြင်မှုအတွက်အရေးကြီးအံ့ဩနေတာ
။ Oh my gosh, thank goodness. Thank goodness.I mean, it's incredible. It's incredible to get to be a part of the Jurassic saga. I was 12 years old when Jurassic
Park came out. I watched the opening of it. The Jurassic World was in my backyard. I was a kid. ကျမပြောချင်တာကဒီတက်တန်းတစ်လျှောက်မှာဒီရုပ်ရှင်ကားတွေမှာပါဝင်ရတာကျမအတွက်အရန်ကိုအတိတ်ပဲရှိတယ်ဆိုတာပါပဲလို့ပြောသွားပါတယ်။နာမည်ကျော်ရုပ်ရှင်ကားကြီးတကားဖြစ်တဲ့ ET ရုပ်ရှင်ဇာတ်ကားဒါရိုက်တာ Steven Spielberg ရိုက်ကူးတဲ့မူရင်း Jurassic Park ရုပ်ရှင်ကားကိုစံနမူနာထားပြီးတော့အခုနောက်ဆုံး Jurassic World ရုပ်ရှင်ကမင်းသားမင်းသမီးတွေနဲ့ရိုက်ကူးထားတာဖြစ်ပါတယ်။ဇလန်းကတော့အရင်ကားတွေကတည်းကတိတ်မကွာရင်းနဲ့ Dinosaur တွေကျင်းလဲကျစားတဲ့အပန်းဖြေဥယျာဉ်မှာသူတွေအလဲလာကြတဲ့အချိန်ပြဿနာတွေတက်တဲ့အကြောင်းမှာဒါရိုက်တာဂျာဗိုယာကလည်းမင်းသမီး Bryce လိုပဲဒီရုပ်ရှင်ကားကိုကြည့်ပြီးတော့ကြည့်ပြန်လာတယ်ပ
ါ Big Hollywood movie so for me having the chance of being leading one of these films it was a great responsibility but it was a huge privilege and I really enjoy
ဟုတ်ပါရဲ့ Hollywood ဇာတ်ကားကြီးကိုကြည့်ပြီးကျွန်တော်ကြည့်ခြင်းခဲ့ပါတယ်ဆေဒါကြောင့်ကျွန်တော်တို့ဒီလိုရုပ်ရှင်ကားမျိုးတစ်ခုကိုဦးဆောင်ပြီးတော့ဖန်တီးရတာတကယ့်ကိုအရင်ကြီးတဲ့တာဝန်ကြီးတည်ရပါတပြိုင်နက်တည်းမှာပဲအရင်လက်ကုံယူမိတယ်ဒီရုပ်ရှင်ရရတာလောရသမျှအရင်လက်စိုက်ပါရင်ကျွန်တော်တစ်သက်လုံးလေးစားခဲ့ရတဲ့ဒါရိုက်တာ Steven Spielberg နဲ့လက်တွဲလှုပ်ခွင့်ရတယ်သူနဲ့အတူတူစကားတွေပြောကြဇက်ွက်အကြောင်းဆွေးနွေးကြဒါရီအားလုံးကျွန်တော်တို့အရင်ထူးကြတဲ့ဖြစ်ရပ်တွေပါလို့အခုနောက်ဆုံးရုပ်ရှင်ဇာတ်ကားရဲ့ဒါရိုက်တာကပြောသွားခဲ့ပါတယ်ရင်းနှီး press ကတော့ရုပ်ရှင်ထဲမှာပါဝင်တရုတ်ဆောင်နဲ့တခြားအဖွဲ့သားတွေကိုလည်းချီးကျူးသွားတာပါ။သူနဲ့အတူတူတရုတ်ဆောင်နဲ့မင်းသား Chris Pratt ကသူတည်သမျှသူတွေထဲမှာအတော်ဆုံးသူတစ်ဦးဖြစ်တယ်လို့ပြောပါတယ်။
it's really fun to get to do these movies. I mean, what can I say?
သူတို့နဲ့ရုပ်ရှင်ရရတာပြောစရာအရန်ကောင်းတယ်လို့ပြောသွားတာပါ။သူရဲ့စစ်ဘော်ရုပ်ရှင်ကတတိယတွေဖြစ်နေဆက်ပြီးတော့ရရတဲ့အတွေးကလည်းသူ့ကိုအရန်ကိုစိတ်လှုပ်ရှားစေတာလို့မင်းသမီးကပြောပါတယ်။ဒီတတိယဇာတ်ရုံးနဲ့ပတ်သက်ပြီးတည်တည်ဆတ်ဆတ်တော့သူကဘာမှပြောမသွားခဲ့ပါဘူ
း။ I definitely do know some things about the third. I'm pretty stoked. It's going to be good. It's the third movieIn the Jurassic World franchise, but it's really the sixth movie in the Jurassic Park saga.
So, the world is going to be a very good movie. So, the world is going to be a very good movie. So, the world is going to be a very good movie.ဒီတတိယဇာတ်ရုံးနဲ့ပတ်သက်ပြီးတည်တည်ဆတ်ဆတ်တော့သူကဘာမှပြောမသွားခဲ့ပါဘူး။တတိယဇာတ်ရိုက်ရင်ရောနောက်ပြီးတော့ Jurassic ရုပ်ရှင်ကားတွေအားလုံးအတွက်ရောအဓိကအချက်ကတော့မူရင်း Director Steven Spielberg ကဒီကားတွေအကုန်လုံးနဲ့ပတ်သက်ပြီးအနီးကပ်အကြံပေးတယ်။ကျမတို့တွေလည်းတကယ်ပထမဆုံးရုပ်ရှင်မှာပါဝင်ခဲ့ကြသူတွေဖြစ်တယ်ဆိုတော့ဒီရုပ်ရှင်ကားတွေကကျမတို့အားလုံးကိုစူးစီးပေးလိုက်တယ်လို့ဖြစ်တာပါလို့သူကပြောပါတယ်။ Jurassic WorldFallen Kingdom ရုပ်ရှင်ဇာတ်ကားက Blu-ray နဲ့ DVD တို့အနေနဲ့စက်တင်ဘာ18ရက်နေ့ကပဲဖြန့်ချိလိုက်တာပါ DVD ဖြန့်ချိရမှာတော့အစိုးဆိုင်တွေကိုတွားကြည့်မယ်ဆိုရင် Jurassic World တကယ်ရောက်နေတယ်လို့အတွေ့အကြုံဖြစ်အောင်လို့ Virtual Reality ပုံရိပ်တူနင်းပညာနဲ့ Dinosaur တွေကိုတကယ်တွားကြည့်လို့ရအောင်လုပ်ပေးထားပါတယ် Jurassic World နံပါတ်3ရုပ်ရှင်ဇာတ်ကားကတော့2021ခုနှစ်ဇွန်လမှာထွက်မယ်လို့ပြောထားပါတယ်ရှင်ဒီကနေ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအတန်ရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့ပိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah.မအေးစန္ဒန်ရှိုးရဲ့စက်တန်ရောင်တင်းလှပြီးမှတော့ခုတစ်ပတ်တရုံကြီးရာကဏ္ဍမှာပြင်သစ်နိုင်ငံမှာပြည်သူ့ကျန်းမာရေးမဟာဘွဲ့ဆိုင်ရာပညာသင်ဆုအစီအစဉ်နဲ့တက်ရောက်တင်ယူနေတဲ့ကိုညံလင်းပါကိုယုံကြည်တယ်ဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ
်။ဘောရရှင်အားလုံးမင်္ဂလာပါခင်ဗျာ။ကျွန်တော်ဒီနေ့ယုံကြည်ရာကဏ္ဍလေးမှာကိုကုတ်ကုတ်ဖတ်ဖို့ရေးတဲ့စာဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးပြောကြားချင်ပါတယ်။diary ဆိုတာမျိုးတက်စာရင်တော့ကျွန်တော်က note to self လို့ပဲပြောချင်ပါတယ်။ဘာလို့လဲဆိုတော့ကျွန်တော်တို့ဒီနေ့တနေ့ကိုယ်စိတ်ကူအတွေးတွေခံစားချက်တွေနဲ့ဖြတ်သန်းနေကြပေမဲ့ဒါတွေကစိတ်ထဲမှာပဲဖြစ်ပြီးတော့စိတ်ထဲမှာပဲပျောက်သွားတယ်။ဟိုးအရင်ခေတ္တရာဆိုရင်တချို့သိပ္ပံပညာရှင်ကြီးတွေသူတို့အဲ့ရပေမှာစကူစုပ်လေးနဲ့ခဲတံလေးနဲ့ထားတယ်။တရေနိုးလို့စိတ်ကူအစ်စ်တခုရတယ်ဆိုဒါလေးကိုခြားရေးပြီးတော့မှပြန်အိပ်သွားတယ်ဆိုတာမျိုးလဲအားလုံးကြားပူးကြမယ်ထင်ပါတယ်။ဒါမျိုးအမှုအကျင့်လေးကိုကျွန်တော်တို့ကလက်တွေ့ဘဝမှာလုပ်လို့မရဘူးလားကျွန်တော်တို့ကိုယ်နဲ့မကွာအများတန်းရှိနေတဲ့ဖုန်းနဲ့မှအချိန်မျိုးချမှတ်ထားလိုက်လို့ရတဲ့အချိန်တွေတခုကိုရောက်နေပြီဒီလိုချမှတ်ခြင်းအပြင်ကိုယ်စိတ်ထဲမှာပဲရှိနေတဲ့အတွေးတစားကကိုယ်မျက်စိနဲ့မြင်ရတဲ့အချိန်တွေတခုကိုရောက်လာတယ်ပို့ပြီးတော့တိတိကျကျပြပြပြင်းပြင်းမျက်စိနဲ့မြင်လာရတယ်အဲ့တော့ကိုယ့်ရဲ့အိမ်မက်တွေဆိုလို့ရှိရင်ဒါကိုယ်နဲ့တဆင့်ပိုနီးစပ်လာတယ်အဲခံစားချက်တွေကျွန်တော်တို့စိတ်တအားဆိုးတယ်စိတ်ဓာတ်တွေကျတယ်ဆိုလို့ရှိရင်မိတ်ဆွေတငယ်ချင်းတယောက်ကိုလိုက်ရှာပြီးပြောဖို့ဆိုတာအများတော့မလွယ်နိုင်ဘူးအဲ့တော့ဒါမျိုးကြလို့ရှိရင်စာမျက်နှာတွေကသူတို့ကကိုယ်စိတ်တည်းဖြစ်တဲ့များအောင်နားထောင်ပေးတဲ့အခါကျတော့ဒါဒီကိုယ်စိတ်ထွက်ပေါက်တစ်ခုလည်းဖြစ်လာတယ်။အဲ့တော့ဒီလိုမျိုးလားကိုကုတ်ကုတ်ဖတ်ဖို့စာရေးတဲ့အကျင့်လေးဖြစ်လာပြီဆိုလို့ရှိရင်ဒါသူတို့ကကိုယ့်ရဲ့တိုးတက်လာခြင်းမတိုးတက်လာခြင်းတွေကိုလည်းသူတို့ထောက်ပြလာနိုင်တယ်။ကိုယ်အိမ်မက်တွေနဲ့နီးလာတာဝေးသွားတာကိုယ်ဘာတွေပြောင်းလဲသွားလဲ။အဲ့အချိန်တော်တော်လေးကြာသွားပြီဆိုလို့ရှိရင်နောက်ထပ်ရလာတဲ့အကျိုးတစ်ခုကကျွန်တော်တို့မကြာခဏစိတ်တက်ကြတယ်။အဲ့တော့စိတ်တက်ကြပြီဆိုလို့ရှိရင်ဟာငါဒီတစ်ခါတော့အဆိုးဆုံးပဲငါတအားစိတ်တက်ကြနေပြီဆက်သွားလို့မဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးမှာသူတို့တွေကပြန်ပြောပြလိုက်ပဲစာရွက်တွေကမမေ့တဘူးပြကျွန်တော်တို့ကသာတနေ့တနေ့လှုပ်ရှားရုံကန်နေနဲ့ကိုဖြတ်တန်းခဲ့ရတဲ့အတွေ့အကြုံတွေကိုအိမ်မက်တွေကိုမေ့ခြင်းမေ့သွားတာသူတို့ကတော့အချိန်မီးပြန်ပြောပြနိုင်တယ်မင်းဘယ်တော့မှဘလို့ဒီလိုအခက်ခဲနဲ့ကြုံခဲ့လို့ဘလို့စိတ်တက်ကြခဲ့လဲဒါတွေကိုအခုချိန်ပြန်တွေးကြည့်လိုက်ဘာမှမဟုတ်တော့အဲ့ခါကျတော့ကိုကဘာကိုမြင်လာတယ်လဲဆိုကိုဖြတ်တန်းခဲ့ရတဲ့ခရီးစဉ်ကိုအခုရောက်နေတဲ့နေရာဒါတွေကိုမြင်လာတဲ့အခါမှာကိုရှေ့ဆက်မဲ့လမ်းအတွက်တွန်းအားတွေဖြစ်လာတယ်လို့တော့ကျွန်တော်ကတော့ယုံကြည်တယ်။အဲ့တော့ဒီဖြစ်လာတဲ့တွန်းအားကဒီတက်ကြံနေပါတွေကိုဖတ်ပြီးတော့ရလာတဲ့ဘယ် motivation နဲ့မှမတူဘူး။ ဒါကိုအတွေ့အကြုံတွေကကိုပြန်ရတဲ့သင်ခန်းစာကိုအတွေ့အကြုံတွေကပြန်ရတဲ့တွန်းအားဒါပေမဲ့ဒီတွန်းအားရဖို့အတွက်ကတော့အခုကျွန်တော်ပြောနေတဲ့လိုမျိုးကိုကိုကိုဖတ်ဖို့စာရေးထားမှပဲရလိမ့်မယ်အဲ့တော့စာမရေးတတ်ဘူးဆိုတာမျိုးကတော့အစဉ်ကြီးမဟုတ်ဘူးလို့တော့ကျွန်တော်ထင်တယ်ဘာဖြစ်လို့ဆိုကိုသူများဖတ်ဖို့ရေးတာမှမဟုတ်တာကိုဖတ်ကိုဖတ်ဖို့ရေးတာပဲစာရေးဆရာနာမည်ကြီးတွေတော့မှသူတို့ပထမဆုံးစာအုပ်ကိုရအောင်ရေးပြီးတော့မှနောက်ထပ်စာအုပ်ပေါင်းမြောက်များစွာနဲ့နာမည်ကြီးလာတာမျိုးပေါ့သူတို့တွေဆိုအများနဲ့ပြောလို့ရှိတယ်အာကိုငယ်တော့ပထမဆုံးထုတ်ခဲ့တဲ့စာအုပ်ဆိုရင်ပြန်မဖတ်ပြရစေနဲ့ရှက်လို့ပါပါညာနဲ့ဟာတာပေါ့နော်ကျွန်တော်တို့လည်းအခုကိုရဲ့ပထမဆုံးစာမျက်နှာကိုကိုရေးတဲ့အကျင့်လေးလောက်ကြည့်စေခြင်းနဲ့အဲ့တော့ဒီစာမျက်နှာတွေနောက်ပိုင်းစာမျက်နှာတွေထပ်ဖြစ်လာတဲ့အချိန်မှာကိုဘဝအမှတ်တမ်းတစ်ခုကိုအချိန်မီးပြန်ကြည့်လို့ရတဲ့အမှတ်တမ်းတစ်ခုဖြစ်လာနိုင်စရာရှိပါတယ်တကယ်လို့များပေါ့နော်ကျွန်တော်တို့ဒီ Diary of Anne Frank လို့မျိုးတစ်ချိန်ချိန်မှာကိုယ်စာရည်ကလည်းမကြည့်သွားဘူးလို့လည်းကျွန်တော်တို့မပြောနိုင်ပါဘူးကျွန်တော်တို့စာရေးဆရာကြီး Edgar Allan Poe ဆိုလို့ရှိရင်လည်း तू မရှိတော့တဲ့အချိန်မှာ तू ရေးခဲ့တဲ့စာရည်ကပြန်နာမည်ကြီးတာပေါ့နော်ဒါကတော့ကျွန်တော်ဖြည့်စွာပြောတာပါအဲ့တော့ကျွန်တော်ဒီနေ့ပြောတဲ့အကြောင်းအရာလေးကတော့ဒီကိုကိုဖတ်ဖို့ရေးတဲ့စာ Note to Self အဲ့တော့ဒီလိုစာလေးတွေသာကိုရေးပြမယ်ဆိုလို့ရှိရင်ဒါသည်ကိုယ့်ရဲ့စိတ်ကူးအိမ်မက်တွေကိုခံစားချက်တွေကိုပို့ပြီးတော့ပြီးပြင်းလာတယ်ကို့အတွက်ပို့ပြီးတော့အထောက်အကူဖြစ်နိုင်တဲ့အလေးချိန်လေးတစ်ခုဖြစ်တယ်ဆိုတာကိုပြောကြားလိုပါတယ်သောတာရှင်များအားလုံးခေချမ်းတဲ့ညချမ်းလေးတစ်ခုပိုင်ဆိုင်နိုင်ကြပါစေ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးပြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်တနည်းမှညရဲ့အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်အခုတော့ကြံနေသေးတဲ့အချိန်တွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထက်ကပြောပြပေးပါအောင်ရှင
်အမေရိကန်တရားရုံးချုပ်တရားသူကြီးအဖြစ်အမည်တင်သွင်းခံထားရတဲ့ Brett Kavanaugh ကလိမ်ပိုင်းဆိုင်ရာမတော်မလျော်လုပ်ခဲ့ပါတယ်ဆိုတဲ့ဆွဆဲချက်တစ်ထပ်ပြီးတော့ထွက်ပေါ်လာပြီမယ်လို့လဲသမ္မတ Donald Trump ကတော့သူ့အပေါ်အခိုင်အမာထောက်ခံထားစေဖြစ်ကြောင်းဖော်ပြလိုက်ပါတယ်ကဗနော့အပေါ်ဆွဆဲမှုတွေကနိုင်ငံရေးရွေချက်တက်တက်တာဖြစ်တယ်လို့သမ္မတထရန့်ကဒီသတင်းပါကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်နေတဲ့နယူးယောက်မြို့မှာပြောဆိုသွားတာဖြစ်ပါတယ်။သူအရင်နေ့ကတော့ကဗနော့ဘက်ကယက်တည်တယ်လို့သမ္မတထရန့်ကပြောတာပါ။1983-1984ပညာသင်နှင့်ယေရီတက်ကတူအဆောင်ခံပါတီတစ်ခုမှကဗနော့ကအဖို့ချွတ်လုပ်ခဲ့တယ်ဆိုပြီးအမျိုးသမီးတဦးဆွဆဲထားတာကိုအမေရိကန်ထက်လွတ်တော်အမတ်နှစ်ဦးကစုံစမ်းနေတဲ့အကြောင်းမနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာနယူးယောက်ကစာဆောင်ကဖော်ပြလိုက်တာဖြစ်ပါတယ်။အမေရိကန်ဒုတိယရှင်နေချုပ်ရော့ရော့ဆစ်စတိုင်းကိုယာရုကဖယ်ရှားမယ်လို့ခန့်မှန်းရတဲ့အကြောင်းအမေရိကန်သတင်းဌာနမှဖော်ပြနေကြပါတယ်။ပြီးခဲ့တဲ့နှစ်တုန်းကသမ္မတဒေါ်နယ်ထရန့်ရဲ့ပြောဆိုချက်တွေကိုရော့ဆစ်စတိုင်းကလျှို့ဝှက်အတန်ဖန်ခဲ့တယ်ဆိုတာမျိုးဒါအပြင်သမ္မတထရန့်ဟာတိုင်းပြည်အုပ်ချုပ်ဖို့အရေးအချက်မပြည့်မီသူအဖြစ်ယာရုကနေဖယ်ရှားနိုင်ရေးအခြေခံဥပဒေပြင်ဆင်ဖြစ်ဆက်ချက်25ကိုတုံးဖို့ဆိုတဲ့အယူအဆကိုဖော်ထုတ်ပြောဆိုခဲ့တယ်လို့ New York Times သတင်းစာကဖော်ပြလိုက်ပြီးရက်တော်ကြမှာပဲသူ့ကိုယာရုကဖယ်ရှားတော့မယ်ဆိုတဲ့ခန့်မှန်းချက်ထွက်ပေါ်လာတာပါသတင်းစာကြီးမှာပြီးခဲ့တဲ့သတင်းပတ်ကရေးသားဖော်ပြချက်ကိုတော့ Rosenstein ကညှင်းဆိုထားပါတယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကိုမကြခင်မှာကျင်းပမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုလိုက်ပါတယ်ရှင်
။တရင်ချင်းတို့ကိုမတ်တင်ကြီးထက်ကပြောပြပေးသွားတာပါ။ဒီညအစီအစဉ်ထုတ်လုပ်ရေးမှုကကိုသားညုံဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Voidet Zonic ဖြစ်ပါတယ်။တနင်္လာနေ့ညပိုင်း VOE အစီအစဉ်တွေကို line to meter 25 30နဲ့51နဲ့ line lat meter 190တို့ကနေထုတ်လွှင့်ပေးခဲ့တာပါ။VOA ကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.